ကျေးဇူးအရဟံတော်မူပါတဲ့တရားဒေသနာတော်တို့ကိုတနာယီပူပေါ်လို့အချင်းယူပြီးတော့နာယီပြညိုကြနှလုံးသွင်းမှတ်သားကြရအောင်ဒီနေ့သာသနာတော်နေ့2005ရာ59ခုနှစ်ကိုဇာတကြီး1300ရာခုနှစ်59ခုနှစ်နေုံလာဇန်တရက်2015ခုချောင်းလာပိုင်းကိုရင်းနေ့ညကြအခါကာလမှာဒီတိုင်းတိုင်းဒေသကြီးမုံရွာမြို့ ကျေးဇူးတော်မဟာသာသနာပိမှန်တော်ကြီးအတွင်းမှာရှင်ကျင်းပါတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲသဘင်မှာဒီနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့ရှင်လေးကုံရအမကလေးဆရာဆရာမများရဲ့ဓမ္မဒါနကောင်းဖို့ကိုအကြောင်းပြုပြီးတော့ဒေသပေါင်းတော်တော်တို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြပါစေ။ ဦးဇင်းတို့လည်းမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါတယ်။ဒီတော့ဒီကနေ့ညပိဋကတ်တော်ဘောင်းတို့ကိုဦးဇင်းတို့ဗတ္တရားဟောမှလေးဆိုလို့ရှိရင်အင်္ဂုတ္တရနိကေတတ္တကနိပပါဠိတော်မှာလာရှိတဲ့ဒုတိယအဂိတုဒ္ဒံတဲ့အဂိတုဒ္ဒံကပထမအဂိတုဒ္ဒံဒုတိယအဂိတုဒ္ဒံလို့အဲ့ဒီနာမှာ တရားဒေသနာနှစ်ခုဖြစ်နေတယ်။အဲ့ဒါဒီကနေ့ညဟောမှာကဒုတိယအဂိတုဒ္ဒံအဂိဆိုတဲ့ပါဠိစကားကဗေဒပေါင်းတော်ကောင်တို့အားလုံးသိပါတယ်။မီးလို့အဓိပ္ပာယ်ရတယ်။အဲ့ဒါဒီတုဒ္ဓမှာမြတ်စွာဘုရားကလောကမှာမီးခုနှစ်မျိုးရှိတဲ့အကြောင်းအခြေတော်ဟောကြားထားတယ်။ငြိမ့်သက်ပြရမယ့်မီးက၃မျိုး အလေးကြုပ်ပြီးတော့ချမ်းသာအောင်ပြုစုရမယ်မိကသုံးမျိုးမိသက်တဲ့မိသက်တဲ့အချိန်မှာမိသက်ရမယ်တောက်စီတဲ့အချိန်မှာတောက်စီရမယ်လေးလျူရှုတဲ့အချိန်မှာလေးလျူရှုရမယ်ဆိုတဲ့မိကတစ်မျိုးအလုံးမိခုနှစ်မျိုးမြတ်စွာဘုရားဒီဒေသနာတော်မှာဟောထားတယ်အဲ့ဒါဗေဒပေါင်းဘုရားတို့မိမိတို့ရဲ့ဘဝမှာ လက်တွေ့တန်နိုင်မြတ်ကျင့်သုံးမယ်ဆိုတဲ့စိတ်နဲ့နာယီကြည်ညိုကြရအောင်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်္ဂတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုဒီဇေယတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီဟုသောပညာကို
โทมหากรุณาโหปัญญาโหนปาสงโนภิญญีรุณโนมูเรพระญาณกรอมญัตโกยุติญญโนชิโคปุโรจะอุสุอะลุงละอุจิโมปิโรอายุปิญญะยะอ้อกรุณาติตละเหระยังปัญญาปิโสตาวิหะตะโมหะตมังปานะระมะระโลกะเกตวะนิทุกะตังกติวิมุตตัง ကရုဏာတိတလဟရယမဟာကရုဏာတော်ဖြင့်အင်းမြတော်စေနှလုံးလေးရှိတော်မူပါ၏ထတော်။ပညာပိဇောတဝိဟတမောဟတမံအရဟတမေတိဟုသောအရာဝလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖဲခွာတော်မူ၏ထတော်။သာနရမရလောကကဲ့သို့လူနှင့်မြတ်သတ္တဝါနန္ဒတို့၏ ကျောတိတံတို့အလေးကလေးပြုရာတစုရီသောဆရာသခင်လည်းဖြစ်တော်မူပါ၏ထသောဂတိဝိမုတ္တံဒေဝမနုဿံတိရယနေပေတဒရိသံလာယရှင်ငါတံသောဂတိတော်မာလီထိုတခြင်းကင်းလွတ်တော်မူ၏ထသောသူကတံတတဝါတို့ဟာအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုယ်တော်မြတ်စွာဘုရားဝေထသော ဘုရားတစ္စာလေးရပြမြတ်ကိုလက်ပေါ်တင်လာပရမညာကဲ့သို့ပြန်သာတင်တဲ့တိမြင်ပေတဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပြမြတ်ပရမမမူယုံနာနှစ်ဖြာဖြစ်ကြပါသောဖရာတိတော်တို့သည်ဝိနေဝနာမှာကာယဝစီမနောကြည်သုံးလီသွားတာပနာမဖြင့် တုတ်ကွာယုတ်ကျိုးလက်ဆုံးမောကရှိခိုးဥညွတ်ပါ၏မြတ်စွာဘုရား
ီခုနှစ်မျိုးရဲ့အကြောင်းကိုအကျေတဝန်ဟောကြားထားတဲ့အဋ္ဌိတုတ်တံကိုစတင်ပြီးတော့နာယူကြည့်ကြရအောင်။ဘုရားရှင်ကိုရမြတ်ကြီးဒီမီခုနှစ်မျိုးနဲ့ပတ်သက်ပြီးတော့ဟောကြားဖို့အကြောင်းဖန်လာပုံလေးကစိတ်ဝင်စားကြရကောင်းတယ်။ဆက်သွားဘုရားလက်ထက်ကဥက္ကဋ္ဌတရီရဆိုတဲ့ပုံနာကြီးတစ်ယောက်ရှိတယ်။ပစ္စည်းဥစ္စာလည်းချမ်းသာတဲ့အစားအသောက်ရရာပြည့်စုံတဲ့ပုံနာကြီးတစ်ယောက်ပေါ့။ဒီနေ့တော့အဲ့ဒီပုံနာကြီးကသူတို့ဗြဟ္မဏအယူဆရှိကြတဲ့ပုဂ္ဂိုလ်တွေရဲ့သုံးစားအတိုင်းရစ်ပူတော်ဘွယ်ကြီးမိပူတော်ဘွယ်ကြီးကျင့်ပါမယ်ဆိုပြီးတော့နွားမငယ်လေးတွေအကောင်900အရေရောက်တဲ့နွားတွေကအကောင်900မြင်းတွေတိုးတွေစိတ်တွေအဲ့ဒါအကောင်900 900စီအများကြီးအဲ့ဒါကိုပတ်ပြီးတော့သူရစ်ပူတော်မှာအဲ့လိုจิตတိုင်းကြီးတွေထူပြီးတော့ဒီပုသောဘွယ်ကြီးအကြီးအကျယ်ကျင်းပါမယ်လို့စီမံဖန်တီးပြီးတော့သုံးနာကဘာဆက်ပြီးတော့စဉ်းစားမိလဲဆိုတော့အကုန်လုံးအယံနဲ့တတ်ဖြတ်ပြီးပူဇော်တော့မယ်လို့ပြင်ဆင်ပြီးလာမှယဟန်ဂေါတမပညာဉာဏ်အင်ပဒံကြီးရဲ့လို့ငါသိရတယ်တဲ့ငါရဲ့ဒီပုသောဘွယ်ကြီးနဲ့ပတ်သက်ပြီးတော့ယဟန်ဂေါတမဒီကိုငါသွားပြီးတော့မေးရရင်ခင်မွန်မှုပဲပြုလိမ့်မလားသို့မဟုတ်ဒီရစ်ပူတော်ဘွဲကိုကဲ့ရဲ့ကျုံချမှုပဲပြုလိမ့်မလားမေးမြန်းပြီးတော့သိရမှာပဲလို့ဒီလိုစိတ်ကူးကလေးရတယ်အဲ့ဒါနဲ့မြတ်စွာဘုရားရှိတဲ့နေရာကိုအဲ့ဒီပုံနာရောက်လာတယ်ရောက်လာပြီးတော့မြတ်စွာဘုရားတဲ့လောကမှာမိပူတော်ခြင်းရစ်ပူတော်ခြင်းဟာအင်မတန်အကျိုးကြီးတယ်လို့ဘုရားတပည့်တော်ကြားဖို့ပါတယ်တဲ့ဒါလေးသူလျှောက်တယ်အမှန်ကတော့သူကမြတ်စွာဘုရားကိုရစ်ပူတော်ခြင်းမိပူတော်ခြင်းနဲ့ပတ်သက်ပြီးတော့အကျိုးအပြစ်တွေကိုသိလို့လို့မေးမလို့လာတာပါပဲ။ဒါပေမဲ့ပုံနာကမမေးတတ်တော့သူကသူသိတာကိုပဲသူပြောတာပေါ့။မြတ်စွာဘုရားတဲ့လောကကြီးမှာရစ်ပူတော်ခြင်းမိပူတော်ခြင်းအမှုစီအလွန်အကျိုးကြီးတယ်လို့တပည့်တော်ကြားဖို့ပါလေတဲ့။အဲ့တော့မြတ်စွာဘုရားကဘာပြန်မင်းရှိလဲဆိုတော့ပုံနာကမိပူဇော်ခြင်းရစ်ပူဇော်ခြင်းဟာအလွန်အကျိုးကြီးတယ်လို့ငါလည်းကြားဖို့ပါတယ်တဲ့ဒါပဲပြန်ပြောတာနော်အဲ့တော့ထပ်ပြီးတော့ရှင်းပြန်နေမြတ်စွာဘုရားတဲ့လောကမှာမိပူဇော်ခြင်းရစ်ပူဇော်ခြင်းအမှုစီအလွန်အကျိုးကြီးတယ်လို့တပည့်တော်ကြားဖို့ပါတယ်တဲ့အဲ့တော့မြတ်စွာဘုရားကထပ်ပြီးတော့အမိန့်ရှိပြန်နေပုံနာတဲ့ဟောဒီလောကကြီးမှာမိပူဇော်ခြင်းရစ်ပူဇော်ခြင်းဒီအလွန်အကျိုးကြီးတယ်လို့ငါလည်းကြားဖို့တယ်တဲ့ပေးတယ်ဆိုလိုတာကကြားဘူးတိုင်းမှန်တာမဟုတ်ဘူးဟုတ်လားကြားဘူးတာတော့ကြားဘူးတာပဲလေဟုတ်လားမဟုတ်တာတွေလည်းကြားဘူးတာပဲဟုတ်တာတွေလည်းကြားဘူးတာပဲသို့တော့ကြားဘူးတဲ့စကားတွေကကြားဘူးတဲ့အတိုင်းမှန်တာလည်းရှိတယ်မမှန်တာလည်းရှိတယ်ဒါကြောင့်မြတ်စွာဘုရားကရစ်ပူဇော်ခြင်းမိပူဇော်ခြင်းဒီအကျိုးကြီးတယ်လို့ဒီလိုပြောတာမဟုတ်ဘူးအဲ့လိုတော့ငါလည်းကြားဘူးတာပဲတဲ့အဲ့တော့စကားကရှိမတူဘူးဖြစ်နေတယ်အဲ့တော့ရှင်အာနန္ဒာကအနားမှာရှိတယ်သူမနေနိုင်တော့ဘူးအမှန်ကဒီပုံနာကမြတ်စွာဘုရားကိုမေးကျင်နေတာမမေးတော့သူကြားဘူးတာတွေပြောနေတာအဲ့တော့မြတ်စွာဘုရားကလည်းမမေးတော့ဘာမှဆက်ပြီးတော့မပြောဘူးဒါတော့ငါလည်းကြားဘူးတာပေါ့ဆိုလိုတာကအကျိုးကြီးတယ်လို့တော့ငါလည်းကြားဘူးတာပဲအဲ့ဒီတော့ရှင်အာနန္ဒာကပုံနာကိုသင်သေးတယ်ပုံနာကြီးတဲ့မြတ်စွာဘုရားကိုမေးဖို့မေးတယ်ဆိုတာဒီလိုမျိုးမမေးရဘူးအဲ့တော့ပုံနာကြီးကလည်းဘလူမေးရမတုံခရဆိုတော့အရှင်ဘုရားအကျိုးကြီးအောင်မီးပူဇော်တာရစ်ပူဇော်တာကိုဘလူပူဇော်ရမလဲဘလူမီးကိုဘလူပူဇော်ရမလဲလို့အဲ့လိုပဲမေးတဲ့ကိုကြားဘူးတာတွေတောက်ပြောမနေနဲ့ပေါ့အတိတ်တွေကအဲ့ဒီတော့မှပုံနာကြီးကမြတ်စွာဘုရားကိုမြတ်စွာဘုရားမီးပူဇော်ခြင်းရစ်ပူဇော်ခြင်းအမှုကိုအကျိုးကြီးအောင်ဘလူပူဇော်ရမလဲသူကတော့တိရစ္ဆာန်တွေကိုတတ်ပြီးတော့ပူဇော်မှာပဲအဲ့ဒါအိမ်မှာအရင်တည်းပြင်ဆင်ထားပြီးသားအဲ့ဒီတော့မြတ်စွာဘုရားကဘယ်ကနေစပြီးတော့အမိန့်ရှိလဲဆိုတော့ဒီတတဝါတွေကိုတတ်ပြတ်ပြီးတော့ရစ်ပူဇော်မယ်မိပူဇော်မယ်ဆိုလို့ရှိရင်တဲ့ကာယကံလက်နဲ့ဝစီကံလက်နဲ့မနောကလက်နဲ့ဆိုတဲ့အင်မတန်ကြောင်းစရာကောင်းတဲ့လက်နဲ့ကြီးသုံးမျိုးကိုစိုက်ထူပြီးသားဖြစ်သွားတယ်တဲ့ဆိုကြပါစို့တဲ့ငါဒီတတဝါတွေကိုတတ်မယ်တတ်မယ်လို့သင်စင်းသားနေခြင်းဒီ အဲ့ဒါသင်အတွက်အင်မတန်ချင်းရဲ့အကျိုးမဲ့တယ်မဲ့မနှောကလက်နဲ့ကြီးကိုစိုက်ထူလိုက်တာပဲတဲ့စိတ်ထဲမှာတတ်မယ်ဆိုတဲ့အတွေးဟာသူ့ကိုပဲပြန်ပြီးတော့အကျိုးမဲ့တယ်မဲ့မနှောကလက်နဲ့ကြီးစိုက်ထူလိုက်တာတဲ့ကိုနာကြီးတဲ့လောကကြီးမှာအကျိုးရှိတာကိုလုံးမယ်လို့ဆိုပြီးတော့အကျိုးမဲ့တာကိုလုံးမိသေးတာဖြစ်နေတာတွေအများကြီးရှိတယ်တဲ့သတိထားတယ်ရှိတယ်နော်ကုသိုလ်ကောင်းမှုကိုလုံးမယ်လို့စဉ်းစားပြီးတော့အကုသိုလ်ကိုလုံးမိသွားတာတွေအများကြီးရှိတယ်တဲ့ကိုယ်စိတ်ထဲကတော့ဒါကုသိုလ်လို့ထင်နေတာပေါ့သို့တော့တကယ်လုံးနေတာကအကုသိုလ်ဖြစ်နေတယ်ဒုက္ခတိလံအင်မတန်ကောင်းမြတ်တဲ့အနာဂတ်ကိုနော်ဒုက္ခတိလံပေါ့ဒုက္ခတိလံကိုရှားဖွေမယ်ဆိုတဲ့စိတ်ကူးနဲ့ဒုက္ခတိလံကိုရှားမိပြီးသားလည်းဖြစ်နေတတ်တယ်တဲ့အဲ့တော့လောကကြီးမှာဒီစကားလေးတွေကလည်းသတိထားเสียကောင်းတယ်เนาะကောင်းတာလုပ်တယ်ကောင်းတာလုပ်တယ်လို့ထင်နေပြီမလို့တကယ်တမ်းမကောင်းတာလုပ်နေတာဖြစ်နေတဲ့တည်းเนาะဒါနာကောင်းမှုပြုတိုင်းလည်းကောင်းတယ်လို့ပြောလို့မရတဲ့အပိုင်းတွေလောကကြီးမှာမရှိဘူးလားရှိတယ်เนาะရှိတယ်เนาะဟိုဒါနာဆိုတဲ့အရေတော့ခြုံထားတာပေါ့သို့တော်တကယ်တမ်းကစိတ်မှန်တဲ့ဒါနာမဟုတ်ဖင်းနဲ့เนาะသီလပစ္စည်းချင်းအမှုတွေကိုဖြစ်စေတဲ့အမှုတွေဖြစ်နေတာတွေဘောမရှိဘူးလားရှိတယ်ဒါတွေကိုလည်းချက်တင်ပြီးတော့ပေးတတ်ပေါင်းတော်ကောင်းတို့ဥစဉ်တို့တွေနားလေကြရမှာဟုတ်လားဒါကြောင့်မြတ်စွာဘုရားကဒီတော်ဝါလေးတွေကိုတတ်မယ်လို့သင်စင်းသားနေခြင်းဒီပင်လေအဲ့ဒါမနှောကလက်နဲ့ကိုဖိုက်ထူလိုက်တာတဲ့ပုံညဆိုတဲ့ကောင်းမှုကိုပြုမယ်လို့စိတ်ကူးပြီးတော့အပုံညဆိုတဲ့မကောင်းမှုကြီးကိုပြုမိပြီးသားလည်းဖြစ်နေတတ်တယ်ကုသလဆိုတဲ့ကုသိုလ်ကိုပြုမယ်လို့စဉ်းစားပြီးတော့အကုသလဆိုတဲ့အကုသိုလ်ကိုပြုမိပြီးသားလည်းဖြစ်တတ်တယ်ဒုက္ခတိဂမနကောင်းတဲ့လာရာကိုရှာမယ်ဆိုပြီးတော့ဒုက္ခတိဂမနမကောင်းတဲ့လာရာကိုရှာမင်းပြီးသားလည်းဖြစ်တတ်တယ်ဒါသတိထားရမယ်ပေါ့နောက်တစ်ချက်ကဒီတရားတွေကိုတတ်လိုက်လို့ပြက်လိုက်လို့သင်္ခါသူများကိုပြောမှပင်တဲ့အဲ့ဒါလိုပြောခြင်းဒီပင်နဲ့တင့်အတွက်အင်မတန်ကြောက်မွက်ဖွယ်ရာကောင်းတဲ့ဝစီကံလက်နဲ့ကြီးကိုသင်စိုက်ထူလိုက်တာပါတဲ့နော်ကောင်းတာကိုလုံးမယ်ဆိုပြီးတော့မကောင်းတာကိုလုံးမိပြီးသားဖြစ်တယ်ဆိုတာအဲ့ဒီအဓိပ္ပာယ်ပဲဟုတ်ရဲ့လားအဲ့ဒါဆက်ပြီးတော့မြတ်စွာဘုရားကသင်ကိုယ်တိုင်လည်းဒီတတ္တဝါတွေကိုတတ်ပြတဲ့နေရာမှာလက်တွေ့ထပ်ပြီးတော့တတ်တာလည်းရှိမယ်သူများကိုတတ်ဖို့ပြင်ဆင်ပေးတာလည်းဖြစ်မယ်အဲ့ဒါဒီပင်နဲ့သင်အတွက်ကာယကလက်နဲ့ကြီးကိုစိုက်ထူလိုက်တာပါတဲ့ဟုတ်လားအဲ့လိုမြတ်စွာဘုရားကဒါတွေဟာတကယ်စင်စစ်မကောင်းတဲ့အမှုတွေဆိုတာကိုပေါ်လင်းထင်ရှားအောင်ပြောပြီးတော့ဘုရားကြီးရဲ့လောကကြီးမှာမီးဆိုတာခုနှစ်မျိုးရှိတယ်တဲ့သူကမိပူဇော်မဲ့ပုဂ္ဂိုလ်ကိုဟုတ်လားမိဆိုတာဘယ်နှမျိုးရှိတယ်ခုနှစ်မျိုးရှိတယ်တဲ့အဲ့ဒီခုနှစ်မျိုးသောမိတွေထဲက၃မျိုးသောမိကတော့ဖေရှားလိုက်တဲ့မမိဝဲတဲ့နဲ့မိသက်ပြည့်ရမယ်မိပါတဲ့ဗျမနာပုဏ္ဏာကြီးဣမေတယောဤ၃ပါးကုန်သောအဲ့ဒီမိတို့ကိုဗဟာတဘောဖေရှားတိုက်ကုန်ဤပရိဝိဇိတဘောကြောင်ရှားတိုက်ကုန်ဤနတ်ဒေဝိတဘမမိဝဲတိုက်ကုန်အခုပြောမဲ့မိခုနှစ်ပါးတည်းကမိသုံးမျိုးကတော့မမိဝဲတိုက်ကိုရှောင်ရှားတိုက်တယ်ပေရှားပစ်ထိုက်တယ်မိမ့်သက်ပစ်ထိုက်တယ်ပေါ့အဲ့ဒီမိမ့်သက်ပြည့်ရမယ်မိသုံးမျိုးကဘာတွေတုံးဆိုတော့ဘာကက်ကိဆိုတဲ့ယာဂာမိဒောတကိဆိုတဲ့ဒောသမိမောဟကိဆိုတဲ့မောဟမိတဲ့ဒီမိသုံးမျိုးကဘာလို့ပြည့်ရမှာလဲတုံးအေးငိမ့်အောင်ကြိုးစားရမယ်တတ်ပြရမယ်မီးပေါ့နော်ဒီမီးသုံးမျိုးအဲ့တော့မြတ်စွာဘုရားကယာကဆိုတဲ့ဆွဲလန်းခြင်းဒီမီးလိုပူလောင်စေတယ်တတ္တဝါတွေကိုအကျိုးမဲ့ပျက်စီးခြင်းဖြင့်ပျက်စီးအောင်ဖြက်စီးပြနိုင်တဲ့အစွမ်းရှိတယ်ဒါကြောင့်ယာကဆိုတဲ့ဆွဲလန်းခြင်းကိုမီးနဲ့တွဲပြီးတော့သုံးထားတာရာဂကိနော်ယာကမီးအဲ့ဒါတရားဓမ္မတို့ဦးဇင်းတို့ရဲ့တန်တာမှာဒီယာကဆိုတဲ့မိမရှိဘူးလားဗျာရှိတာပေါ့ယာကမိဆွဲလန်းခြင်းမိမမောခြင်းတွေ့တာခြင်းတရားကိုကောက်ရင်တော့လောဘပေါ့နော်အဲ့ဒီယာကဆိုတဲ့ဆွဲလန်းခြင်းမမောခြင်းဒီမိပါတဲ့မြတ်စွာဘုရားကအဲ့တော့ဒကာဓမ္မတို့ဦးဇင်းတို့တန်တာမှာရှိနေတဲ့ဒီယာကမိရဲ့အကြောင်းကိုနည်းနည်းလေးတော့စဉ်းစားကြည့်ရအောင်နော်ဒီယာကမိစီဘာကိုအကြောင်းပြုပြီးတော့တောက်လောင်တယ်လေတနည်းအားဖြင့်ဘာရင်ရဲ့ပုံမှာတရားဓမ္မတို့ဥစဉ်တို့ဆွဲလန်းနေကြသလဲနော်ပြည့်စည်ဥစ္စာတွေရဲ့ပုံမှာဆွဲလန်းတာမရှိဘူးလားရှိတယ် ပြီးတော့ချစ်ရမြတ်လို့ရတဲ့ကိုယ်ကိုလည်းချစ်ကြတဲ့မြတ်လို့ရတဲ့သက်ရှိသတ္တဝါတွေရဲ့ပုံမှာဆွဲလမ်းမဲ့မောတာပေါ့မကြည့်ဘူးလားရှိတယ်နောက်ပြီးတော့ဘယ်ရဲ့ပုံမှာဆွဲလမ်းမဲ့မောတာရှိနိုင်သေးလဲကိုယ်ခန္ဓာကိုယ်ကြီးရဲ့ပုံမှာဆွဲလမ်းမဲ့မောတာပေါ့မရှိနိုင်ဘူးလားရှိနိုင်တယ်အဲ့ဒါကတော့အကြီးဆုံးဆွဲလမ်းမှုပဲအကြီးဆုံးဆွဲလမ်းမှုဖြစ်တဲ့အတွက်ကြောင့်အကြီးဆုံးဒုက္ခကိုအဲ့ဒီဆွဲလမ်းမှုကပေးလိုက်တယ်အဲ့ဦးဇင်းတို့စဉ်းစားမိတာလေးတွေကိုပြောတာပါအကျဉ်းများဖြင့်ဒကာသမားတို့ဦးဇင်းတို့ဆွဲလန်းနေတာဟာသက်ရှိသက်မဲ့ပစ္စည်းဥစ္စာချင်းရမြတ်လို့ရတဲ့ပုဂ္ဂိုလ်တွေရဲ့အပေါ်နောက်ပြီးတော့မိမိခန္ဓာကိုယ်ရဲ့အပေါ်မှာဆွဲလန်းမဲ့မောနေတာရှိတယ်အဲ့ဒီဆွဲလန်းမဲ့မောမှုတွေဘာရဲ့အပေါ်မှာပဲဆွဲလန်းဆွဲလန်းဆွဲလန်းပြီးမဲ့မောပြီဆိုလို့ရှိရင်တော့အဲ့ဒါမီးလို့ပူလောင်စီလိမ့်မယ်ခက်တာကဒကာသမားတို့ဦးဇင်းတို့တွေကဒီဆွဲလန်းခြင်းဆိုတဲ့ຢာကကိုမီးလို့သဘောမပေါက်နိုင်ဘူးတချို့များဆိုရင်ဆွဲလန်းနေရတာမမောနေရတာမပူဘူးပူတယ်လို့မထင်တဲ့အပြင်နောက်စိတ်ထဲမှာအရသာတောင်းရှိတယ်လို့ထင်ကောင်းထင်နေလိမ့်မယ်ဟုတ်လားတဟာတာယာစရာပဲတဟာစိတ်ဝင်စားစရာပဲဆိုတဲ့သဘောမျိုးတောင်းရှိနေတာမရှိဘူးလားမြတ်စွာဘုရားတော့ဒီຢာကကိုမီးလို့ဟောတာမီးမှရိုးရိုးမီးမဟုတ်ဘူးဦးဇင်းတို့ဓမ္မဂရပါဠိတော်မှာနတ္တိရာဂသမောအကြီးຢာကဆိုတဲ့မီးနဲ့တူတဲ့အပူဆိုတာလောကမှာမရှိဘူးလို့တောင်ဟောထားတာမီးထဲမှာအပြင်းဆုံးမီးပေါ့ဟုတ်လားအဲ့တော့ဒီနေရာမှာဒကာသမားတို့ဦးဇင်းတို့ရဲ့ဉာဏ်နဲ့ဒီຢာကဟာပူပါတယ်ဆိုတာကိုလက်တွေ့ကိုယ်ကိုယ်တိုင်ခံစားတတ်တဲ့ဉာဏ်ရှိဖို့တော့လိုမယ်ဖះခေါ်တာတော့ကြားတော့ကြားဘူးတာပေါ့သူတော်ကောင်းတွေပြောတာတော့ကြားတော့ကြားဘူးတာပေါ့စာအုပ်တွေနဲ့ကြီးထားတာလည်းဖတ်တော့ဖတ်ဘူးတာပေါ့ຢາກဆိုတဲ့မီးဟာအပြင်းဆုံးမီးပါဟုတ်လားသို့တော့ကိုယ်ကအဲ့ဒါကိုပူမလည်းမသိဘူးလောင်မလည်းမသိပူမလောင်မမသိလို့အဲ့ဒီမီးကိုရင်ဝယ်ပိုက်ပြီးတော့ပိမ့်ပိုက်ထားတာပေါ့ဟုတ်လားအဲ့တော့ဒီနေရာမှာနည်းနည်းလေးဉာဏ်မီးတလောက်ကလေးစဉ်းစားကြည့်ရမယ်ຢາກဒီဘလို့ပူလောင်စေသလဲတတ္တဝါတွေကိုဆွဲလန်းခြင်းဆိုတာတကယ်စဉ်းစားစဉ်းစားကြည့်ရင်စိုးရိမ်ခြင်းနဲ့တကွဖြစ်တာသိလားဒကာကြီးဒီမိုက်များဆွဲလန်းခြင်းဆိုတာဘာနဲ့တကွဖြစ်တယ်ဆိုးရင်ခြင်းနဲ့တကွဖြစ်တယ်ဘလို့ဆိုးရင်လည်းကိုယ်ဆွဲလန်းထားတဲ့အရာကိုယ်မြင်လို့ထားတဲ့အရာပျက်စီးမြန်ပျက်စီးသွားလိမ့်မလားတမျိုးတမျိုးမြန်ဖြစ်သွားမလီလားဆိုတဲ့ဆိုးရင်မှုမရှိဘူးလားရှိတာပေါ့ဗျာရှိတာပေါ့ဟုတ်လားအဲ့ဒါပဲချိန်မှာသင်ရှားလဲဆိုလို့ရှိရင်ကိုယ်ဆွဲလန်းထားတဲ့အရာကိုယ်မြင်လို့ထားတဲ့အရာပျက်စီးမဲ့အရေးအယောင်တွေပြလာပြီသူမို့ကိုယ့်ရဲ့စိတ်ထဲမှာပျက်စီးမြန်ပျက်စီးသွားလိမ့်မလားလို့တန်လျာတွေစဝင်ရတဲ့အချိန်ကစပြီးတော့အဲ့ဒါအကြီးအကျယ်လောင်မြိုက်တော့တာပဲအဲ့ဒါဆွဲလန်းခြင်းမိကနော်ဒါကြောင့်ဒကာဓမ္မတို့ဦးဇင်းတို့ဒီမိဘလောက်မပူဘူးလဲပူတယ်လဲဆိုတာကိုသိရင်လို့ရှိရင်အဲ့ဒီပျက်စီးမှုဆိုတာလေးနဲ့တို့ကြည့်လိုက်ပါဟုတ်လားပျက်စီးမှုဆိုတာလေးတို့ကြည့်လိုက်လို့ရှိရင်ဆွဲလန်းမှုကြီးရင်ကြီးတော့ပူလောင်တယ်ဆိုတာမရှိပေဘူးလားရှိမယ်ကိုယ်ဆွဲလန်းထားတဲ့အရာမြင်လို့ထားတဲ့အရာကတကယ်ကိုပျက်စီးတော့မှာပဲလို့သိလာတဲ့အခါမျိုးမှာဆိုရင်တော့မနေနိုင်မထိုင်နိုင်ပူကြပြီးလောင်ကြပြီ။ဟာပျက်စီးသွားပြီတကယ်ကိုပဲပျက်စီးသွားပြီဆိုရင်တော့တချို့လူလိမ့်ပြီးတော့တက်မတက်ချက်မတက်ပူကြတာလောင်ကြတာမရှိဘူးလား။ရှိတာပေါ့။ဒါကြောင့်မြတ်စွာဘုရားကစားတော့အပ်သောအစာအာဟာရသည်မုတ်ချခြင်းကြီးခြင်းငယ်ကိုဖြစ်စေသလိုပေးထားတဲ့ဥပမာကနော်။စားတော့အပ်သောအစာအာဟာရသည်မုတ်ချခြင်းကြီးခြင်းငယ်ကိုဖြစ်စေသလိုဖြစ်ခြင်းဖြင့်မြတ်လို့ခြင်းဆွဲလန်းခြင်းဆိုတဲ့သဘောတရားသည်သိကြောက်ဆိုးရင်ခြင်းပူလောင်ခြင်းကိုဖြစ်ကိုဖြစ်စီတယ်တဲ့ဒါငင်းလို့မရဘူးဟုတ်ရဲ့လားဒါကြောင့်ပိဋကပေါင်းတော်ကောင်းတို့မိဒကမိထဲမှာအပြင်းဆုံးမိလို့မြတ်စွာဘုရားဟောထားတဲ့ဒီဆွဲလန်းခြင်းမမောခြင်းဆိုတဲ့မိဟာဘလို့လောင်ကျွမ်းတယ်လဲဆိုတာကိုတတ်နိုင်တယ်မြတ်သဘောပေါက်အောင်စဉ်းစားထားဖို့မလိုဘူးလားလိုတယ်အထူးသဖြင့်တော့ဒကာမတို့ဦးရှင်တို့အဆွဲလန်းဆုံးဆိုတဲ့နော်ဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့ဆွဲလန်းထားတာမရှိဘူးလားရှိတယ်ရှိတယ်နော်အဲ့ဒီကိစ္စကအကြီးအကျယ်နှိမ့်ဆက်အောင်ပါဘယ်ချိန်မှနှိမ့်ဆက်မလဲဆိုတော့တဏှာကနဲ့ကိုယ်ဆွဲလန်းထားတဲ့မြင်လို့ထားတဲ့ဒီခန္ဓာကြီးပြည့်စည်တော့မယ်ဆိုတဲ့အချိန်မှာအကြီးအကျယ်နှိမ့်ဆက်မှာပဲဟုတ်တယ်မဟုတ်လားဘာစင်းရင်းနဲ့မှမတူဘူးနော်အဲ့ဒီအချိန်ရောက်လို့ရှိရင်ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဆွဲလန်းခြင်းဆိုတဲ့မိသည်တတဝါတွေကိုဘလောက်ပြင်းစွာလောင်မြိုက်စေသလဲဆိုတာကိုအားလည်းမလိုဘူးလားလိုတယ်အဲ့တော့ဒီနေရာမှာမြတ်စွာဘုရားကမိကိုပေးရမယ့်မိကိုဘယ်နှမျိုးဟောတာတော့သုံးမျိုးဟောတာနော်အခုကຢာကမိကိုပြောတာနောက်ပြီးတော့ဦးရှင်တို့ဒေါသမိ သောတာမီဆိုတာကတသုံးတယောက်ကိုဖြစ်စေတသုံးတစ်ခုသောအခြေအနေနဲ့ပတ်သက်လို့ဖြစ်စေစိတ်ထဲမှာမကြည်မနှက်ဖြစ်ပြီးတော့ဆန့်ကျင်ကန့်ကွက်ပြီးတော့စိတ်တူနေတဲ့သဘောစိတ်ဆိုးနေတဲ့သဘောဒါလူတိုင်းသိပါတယ်အဲ့ဒီဒေါသကြီးမီးပါတဲ့ဒါကတော့တော်တော်ချင်းရှားတယ်ဒေါသဖြစ်လာလို့ရှိရင်သူကစိတ်ကိုကမချမ်းသာတော့ဘူးနောက်နေနေကြာလာရင်ရုပ်ပိုင်းဆိုင်ရာကိုမချမ်းသာတော့ဘူးနောက်ဒေါသဖြစ်လာရင်ပူတယ်လောင်တယ်ဆိုတာကတော့ချင်းရှားတယ်ဒါကြောင့်ဒေါသကြီးမီးပါတဲ့နောက်ပြီးတော့မောဟကြီးနော်အရိယာသူတော်ကောင်းကြီးတွေသိတာတဲ့သစ္စာလေးပါးနဲ့ပတ်သက်ပြီးတော့သိမြင်နားလည်ခြင်းမရှိတဲ့သဘောမောဟနော်ဒီမောဟဒီပါတော့မီးပါတဲ့မြတ်စွာဘုရားကဒီမောဟမီးကတော့မီးသုံးမျိုးထဲမှာအခြေခံအကြဆုံးနဲ့ကြောက်เสียအကောင်းဆုံးမီးပဲသိလားမောဟမီးကတောက်လို့တောင်းမတောင်းတချို့မသိဘူးများသောအားဖြင့်ဒကာဓမ္မတို့ဦးဇင်းတို့တွေမှာမောဟမီးကတော့အမြဲတမ်းလိုလိုတောင်းနေတာသိလားမောဟမီးကအမြဲတမ်းလိုလိုတောင်းနေတာဒီနေရာမှာဥစဉ်တို့ဝေဒနာ၃မျိုးနဲ့ကပ်ပြီးတော့ပြောရရင်ပို့ပြီးတော့ရှင်းတယ်လောကမှာချမ်းသာခြင်းဆိုတဲ့သဘောဒုက္ခဝေဒနာဖြစ်လို့ရှိရင်ရာဂမီးဒီလောင်တတ်တယ်သတိဝရိယဉာဏ်ပညာကင်းတဲ့အခါမှာလောင်တာမရှိဘူးလားရှိတယ်ဆင်းရဲခြင်းဆိုတဲ့ဒုက္ခဝေဒနာဖြစ်လာတဲ့အခါမှာသတိဝရိယကင်းလို့ရှိရင်ဒေါသမီးလောင်တတ်တယ်ဥပေက္ခဝေဒနာဟုတ်လားဗျာနော်ရှင်ရတာလည်းမဟုတ်ဘူးချမ်းသာတာလည်းမဟုတ်အဲ့ဒီဥပိ္ပခဝေဒနာဖြစ်လာတဲ့အခါမျိုးမှာသတိဝရိယဉာဏ်ပညာမရှိဘူးဆိုလို့ရှိရင်အဲ့ဒီအချိန်မှာဗာမီးလောင်မလို့မောဟမီးလောင်ပဲတဲ့လူလောကကြီးမှာလေဒီသရောဘုရားကြီးကပြောထားတာရှိတယ်အနတ္တဒိဋ္ဌိထဲမှာအင်မတန်ထင်ရှားတဲ့ဒုက္ခဝေဒနာဒုက္ခဝေဒနာဆိုတာလူလောကကြီးလူဘဝကြီးမှာကြိုးကြားကြိုးကြားတာဖြစ်တာတဲ့တကယ်အဖြစ်များတာကဥပိ္ပခဝေဒနာတွေပဲအဖြစ်များတာတဲ့ဟုတ်လားအဲ့တော့ဒကာဓမ္မတို့ဦးဇင်းတို့သတိဝရိယကျင်းတဲ့အချိန်တိုင်းမှာအဖြစ်များသောဥပိ္ပခဝေဒနာနဲ့အတူမောဟမီးတွေတောက်เสียကြောင်းမရှိဘူးလားရှိတယ်မောဟမီးအလွန်အတောင့်များတယ်နော်ခုနကတည်းကဦးဇင်းကမောဟမီးစီကြောင်းမဲ့ဖွယ်ရအကောင်းဆုံးနဲ့အရေးအကြီးဆုံးမီးလို့ပြောလိုက်တယ်နော်ဒီအဲ့ဒါလေးကိုဦးဇင်းတို့ပိဋကပေါင်းတော်ကောင်းတို့ကနည်းနည်းလေးစဉ်းစားကြည့်နေတင်တာကမောဟမီးတောက်လို့သာဇာဂမီးဆိုတာတောက်ရတာမောဟမီးတောက်လို့သာဒေါသမီးဆိုတာတောက်ရတာတကယ်တမ်းကသဘာဝတရားတွေထဲမှာဆွဲလန်းပြရဆိုတာတကယ်ရှိတာမဟုတ်ဘူးသဘာဝတရားတွေပဲရှိတာဒါပေမဲ့ဒကာဓမ္မတို့ဦးဇင်းတို့တွေကအဲ့ဒါကိုသိမြင်နားလည်မှုမရှိတော့မောဟမီးကတောက်တာအဲ့တော့မသိလို့သာလည်းဆွဲလန်းနေဆိုတဲ့ဇာဂကဖြစ်ရတာမောဟမီးမတောက်ဘဲနဲ့ဆွေလန်းခြင်းဆိုတဲ့ရာဂမိဘလို့မှတောက်လို့မရဘူးဟုတ်ရလားနောက်ပြီးတော့ဒီသဘာဝတရားတွေထဲမှာအတွေ့အကြုံတွေထဲမှာမကျေနပ်စရာစိတ်တူစရာဆိုတာတကယ်တမ်းရှိတာမဟုတ်ဘူးဟုတ်လားသို့တော်လည်းပဲအဲ့ဒီထဲမှာမကျေနပ်စရာမရှိဘူးစိတ်တူစရာမရှိဘူးလို့တရားတော်တို့ဦးဇင်းတို့တွေကတကယ်မသိဘူးစိတ်တူစရာရှိတယ်လို့ထင်တယ်မကျေနပ်စရာလို့ထင်တယ်အဲ့ဒါဒီပင်လေအထင်မှားတယ်ပါတော့မောဟမီးပဲအဲ့တော့မောဟမီးဆိုတာတောက်လို့ဒေါသမီးဆိုတာတောက်ရတာမသိလို့သာနဲ့စိတ်တူရတာမသိလို့သာနဲ့ဆွဲလန်းရတာဒီဘယ်မီးကအခြေခံကြနေတော့မောဟမီးကအခြေခံကြနေတာဒါကြောင့်ဒီမောဟဆိုတဲ့မီးစီလောကမှာကြောက်เสียအကောင်းဆုံးမီးပဲဒါကြောင့်ဦးရှင်တို့ကုတာကာရသုတ်တံဆိုပြီးတော့မြတ်စွာဘုရားဟောထားတဲ့သုတ်တံတစ်ပုဒ်ရှိတယ်အိမ်တစ်လုံးကိုဖြစ်စည်းမယ်ဆိုလို့ရှိရင်တဲ့ခေါင်းကိုပြက်စီးလိုက်ရင်အလုံးပြက်စီးသွားပင်တဲ့။ဒါတည်းကတော့အချွတ်လို့ပြောတာပေါ့နော်။ဒါဥစဉ်ကတော့နားလည်လို့အောင်ခေါင်းလို့ပြောလိုက်ပါတယ်။ခေါင်းကိုသာပြက်စီးလိုက်မယ်ဆိုရင်ဒီအိမ်တိမ်လုံးဟာမဖြစ်သွားဘူးလို့။မိုးရေတွေနဲ့အကုန်လုံးဆွဲဆွဲဆူသွားမှာပဲ။အဲ့ဒါတဖြည်းဖြည်းနဲ့ဆွေးမြင့်ပြီးတော့ဒီအိမ်ကြီးမဖြစ်သွားဘူးလို့ပြက်စီးသွားမယ်။အဲ့တော့ဒကာဓမ္မတို့ဥစဉ်တို့ရဲ့သံတမာရှိတယ်။အကုသို့အတိုက်အမြုံကြီးကိလေသာအတိုက်အမြုံကြီးကိုပြက်စီးခြင်းနဲ့ဆိုလို့ရှိရင်ခေါင်းနဲ့တူတဲ့မောဟကိုသာဖြစ်စည်းနိုင်အောင်ကြိုးစားပါတဲ့အဝိဇ္ဇာကိုသာဖြစ်စည်းနိုင်အောင်ကြိုးစားအဝိဇ္ဇာဖြစ်စည်းသွားပြီဆိုရင်ကျန်တဲ့အကုသိုလ်တရားတွေအကုန်လုံးမဖြစ်သွားမလို့ဖြစ်စည်းသွားပဲတဲ့ဒါမိသုံးပါးနဲ့ပတ်သက်ပြီးတော့ဦးဇင်းတို့မောဟမီးတီဘလောက်အခြေခံကြတယ်လဲဆိုတာလေးကိုစဉ်းစားမိတာလေးတွေပြောပြတာဟုတ်လားအဲ့တော့မြတ်စွာဘုရားကတော့ဒီသေသနာတော်မှာဒီရာဂမီးဒေါသမီးမောဟမီးကိုငြိမ့်တတ်ဖို့ဘာကြောင့်လိုအပ်တယ်လဲဆိုတာလေးကိုအကြောင်းပြချက်ကလေးဟောထားတာတော့ရှိတယ်။အဲ့ဒါလည်းတော်တော်အခြေခံကြတယ်လို့ဦးဇင်းတို့ခံစားရပါတယ်။ဘာဟောတာတုံးဆိုတော့ ရတောခောပြမနာရာကိနာအဘိဘုတောပရိယတိနစေတောကာယနာဒုသရိတံသရတိဝါစာယဒုသရိတံသရတိမနတာဒုသရိတံသရတိအတိဘေကဖြာခဆိုတဲ့သွလန်းခြင်းကိုအကြောင်းပြုပြီးတော့အဲ့ဒီသွလန်းခြင်းတရားတွေရဲ့လွှမ်းမိုးတာကိုခံရတဲ့အတွက်ကြောင့်တတ္တဝါတွေဟာကိုယ်ဖြစ်လည်းပဲမကောင်းမှုဒုစရိုက်ကိုပြောကြတယ်နေတဲ့နှုတ်ဖြင့်လည်းပဲမကောင်းတဲ့အကျိုးတွေကိုပြောကြတယ်။ သိခြင်းလည်းပဲမကောင်းတဲ့အကျိုးတွေကိုကျင်ရတယ်အဲ့လိုခံရဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေကိုပြုပြီးတဲ့နောက်ပြောပြီးတဲ့နောက်တွေးပြီးတဲ့နောက်မှာအဲ့ဒီဒုစရိုက်တရားတွေကြောင့်တတ္တဝါတွေဟာမလားခြင်းမရောက်ခြင်းပဲနဲ့အင်မတန်ဆင်းရဲတဲ့အပေလေးပါးကိုရောက်ကြရတယ်တဲ့ဒါယာကမီးရဲ့အပြစ်ကိုမြတ်စွာဘုရားကအတူဆုံးနဲ့အထီဆုံးပြောထားတာပါပဲဟုတ်လားလောကကြီးမှာအသင်္ကေတုံနေရာဌာနတွ ရောက်တရားကြီးလို့ရောက်သွားတာရောက်တရားရှိတယ်ဆိုတာဘာကိုပြောတာတော့ဒုဒ္ဒိုင်မှုတွေပြုထားခြင်းဒီပင်လေအဲ့ဒါရောက်တရားရှိတာပဲဟုတ်တယ်မို့လားအဲ့တော့အဲ့ဒီဒုဒ္ဒိုင်မှုတွေမကောင်းတဲ့အမှုတွေမကောင်းတဲ့အပြောတွေမကောင်းတဲ့အတွေးတွေကိုဘာကြောင့်ပြုမိမှားကြသလဲဘာကြောင့်ပြောမိမှားကြသလဲဘာကြောင့်တွေးမိမှားကြသလဲဆိုရင်ယာဂဆိုတဲ့ဆွဲလန်းခြင်းတရားကိုအကြောင်းပြုပြီးတော့မှားကြတာတဲ့ဒါပေတဲ့တို့မှဉာဏ်ရှိပါတယ်ဆွဲလန်းခြင်းဆိုတာလွန်ကဲလာရင်လူတွေကမိုက်ကြတာပဲနော်အလုပ်တွေမှားကြတာပဲအပြောတွေမှားကြတာပဲအတွေးတွေမှားကြတာပဲမှားပြီဆိုရင်တော့မှားသောပုဂ္ဂိုလ်တို့နဲ့ထိုက်တန်တဲ့ဘုံဘဝကိုမလားရောက်ရပြီဘူးလားရောက်ရလိမ့်မယ်ဒါကြောင့်မြတ်စွာဘုရားကယာဂမီးဒီမှားခြင်းမှုကနေတစ်ချက်အပေလေးပါးမီးကိုတောက်စေတယ်ဒါကြောင့်ဦးဇင်းတို့ဣတိဥပါရိတော်မှာလည်းပဲအဲ့ဒီတုတ်တန်ဆိုပြီးတော့တုတ်တန်တစ်ခုရှိသေးတယ်ဗျသိလားအဲ့ဒီတုတ်တန်မှာတော့မြတ်စွာဘုရားကမီးတွေဟာမီးဆိုတဲ့အတိုင်းပွားလာတဲ့သဘောရှိတယ်များလာတဲ့သဘောရှိတယ်ကူးချက်သွားတဲ့သဘောရှိတယ်ဆိုတာလေးကိုလည်းဟောထားတာရှိတယ်နော်ဘုရင်တို့ပေးတဲ့ပေါင်းသူတော်ကောင်းတို့ဉာဏ်ရှိပါလေယာဂမီးဆိုတာဖြစ်လာလို့ရှိရင်အခုမြတ်စွာဘုရားကဒုစရိုက်တွေပြုတယ်လို့မပြောဘူးလားအဲအဲ့ဒီဒုစရိုက်တွေပင်တာမီးတစ်မျိုးပဲနော်ကမ္ဘာလောကကြီးမှာအဲ့ဒီဒုစရိုက်မီးတွေလောင်ညလို့ပူရရလောင်ညရတာနော်ယာဂကသူ့အတူတူဟိုဒုစရိုက်မီးကိုမကူးသေးဘူးဆိုလို့ရှိရင်ပဝန်းကျင်အချင်းချင်းပူတယ်လောင်တယ်ဆိုတာဆင်းရဲတယ်ဆိုတာသိမထင်ရှားဘူးပေါ့တူးစီတူးစီလောင်နေတာလို့ဆိုရင်သိပြီးတော့မထင်ရှားသေးဘူးပေါ့ဟုတ်လားအဲ့ဒီညာငါ့ကိုအကြောင်းပြုပြီးတော့မဟုတ်တာတွေလုပ်ပြီးပြောပြီးတွေးပြီးဆိုရင်တော့ပဝန်းကျင်အချင်းချင်းထိခိုက်တာတွေရှိမလားဘူးလားရှိလာတယ်အဲ့တော့လောကကြီးမှာပူလောင်နေဆင်းရဲတယ်လူတွေဒုက္ခရောက်ကြတယ်များကြတယ်အန္တရာယ်တွေဖြစ်ကြတယ်ဆိုတာဘာကြောင့်လဲဆိုတော့ဒုစရိုက်မီးတောင်းလို့ပေါ့ဟုတ်လားဒါကြောင့်ယာဂမီးဖြစ်လာရင်ဒုဒ္ဒိုက်မီးကိုကူးသွားတယ်။ဒုဒ္ဒိုက်မီးဖြစ်လာလို့ရှိရင်အပေလေးပါးမီးကိုဆက်ပြီးတော့မကူးပြီဘူးလား။ကူးသွားလိုက်ပဲ။ဒါယာဂမီးရဲ့အပြစ်ကိုမြတ်စွာဘုရားအဲ့လိုပြောတာ။ဒေါသမီးကိုလည်းပဲမြတ်စွာဘုရားကအဲ့ဒီမီးအတိုင်းပဲပြောတာပဲ။ဒေါသတရားတွေလွှမ်းမိုးလာပြီဆိုလို့ရှိရင်ကာယေနဒုဒ္ဒိတံစရတိဝါစာယဒုဒ္ဒိတံစရတိမနတာဒုဒ္ဒိတံစရတိတဲ့။မကောင်းတာတွေလှုပ်လာတယ်မကောင်းတာတွေပြောလာတယ်မကောင်းတာတွေတွေးလာတယ်ဟောဒေါသတွေနှွမ်းမှုလာရင်လည်းပဲအဲ့လိုလုပ်တာတွေမရှိဘူးလားရှိတာပေါ့ဘာကြောင့်လဲဆိုတော့ဒကာသမားတို့ဦးဇင်းတို့ရင်တန်တန်မှာဒေါသနှွမ်းမှုလာလို့ရှိရင်ဉာဏ်မြင်တွေကမှောက်မှားသွားတာသိလားဉာဏ်မြင်တွေကမှောက်မှားသွားတာဒါကြောင့်ဦးဇင်းတို့ဣတိယုပ္ပါရိတော်မှာဘာဟောထားလဲဆိုတော့ဒုဋ္ဌောအဋ္ဌနာဇာနတိဒုဋ္ဌောဓမ္မနပတတိတရာအန္တဓမ္မဟောတိယံဒေါသောဟရတိနရံဒေါသဆိုတာဖြစ်လာပြီဆိုလို့ရှိရင်အကျိုးအကြောင်းအဆိုးအကောင်းကိုမသိတော့ဘူးနားမလည်တော့ဘူးဟုတ်လားဒေါသဆိုတာဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီအခိုက်အတန့်အဲ့ဒီတည်ငါမှာအဲ့ဒီပုံကိုဒီအမိုက်အမှောင်ကြီးလွှမ်းမိုးတာကိုခံလိုက်ရတယ်တဲ့မိုက်သွားတယ်မှောင်သွားတယ်ပေါ့ဒါကြောင့်ဒေါသလွှမ်းလာလို့ရှိရင်မလုတဲ့နာကိုလည်းမသိတော့ဘူးလုတဲ့နာကိုလည်းမသိတော့ဘူးအဲ့ဒါကိုဦးဇင်းတို့ကောရဏသုတ်တံကိုအခြေခံပြီးတော့မင်းကိုယ်တော်ကြီးရေးထားတဲ့စာလေးတစ်ပိုက်ရှိတယ်။ပြညာကိစ္စအဝဝ၌ကောတာလွန်မှုအမျက်ဆိုးကြောင့်ကျိုးရှိကိုပင်ကျိုးမဲ့ထင်လျက်ကျိုးပင်ရှိလက်မရှိမှရွှတ်တော်ပြညာကျိုးမများသည်။ဟောဒေါသဖြစ်လာပြီအမျက်တွေလွန်မှုလာပြီဆိုလို့ရှိရင်အကျိုးရှိတာကိုလည်းအကျိုးမရှိဘူးလို့ထင်တတ်တယ်။အကျိုးမရှိတာကိုလည်းအကျိုးရှိတယ်လို့ထင်တတ်တယ်။ အဲ့လိုဉာဏ်မြင်နေမှောင်မှပြီးတော့လုံမိလုံရပြောမိပြောရတယ်လုံပြီးပြောပြီးတော့ခြင်းရဲ့ဒုက္ခတွေအကြီးအကျယ်ရောက်တတ်တယ်လို့ဒါပြောတာဟုတ်လားဒါကြောင့်ဒကာဓမ္မတို့ဦးဇင်းတို့ဒေါသမီးကတော့မီးဆိုတဲ့အလိုက်အင်မတန်ကိုထင်ရှားတယ်နောက်တစ်ချိန်မှာအပင်ငယ်ပြီးတောက်တာကိုအသာထားလိုက်အောင်ဒီဘဝမှာရင်ကိုအကျိုးမဲ့တာတွေနဲ့ပျက်စီးတာတွေအများကြီးမရှိဘူးလားရှိတာပေါ့ရှိတာပေါ့ဟုတ်လားဒါကြောင့်ဦးဇင်းတို့အဲ့ဒီကောရဏသုတ်တံမှာပဲသောတာရဲ့သဘောတဘာဝလေးကိုပြောထားတာလေးတခုလက်တွေ့ကြလွန်လို့သဘောအင်မတန်ကြတဲ့ဦးဇင်းကဘာပြောထားလဲဆိုတော့သောတာဖြစ်လာတဲ့အခိုက်အတန့်မှာအင်မတန်ခက်ခဲတဲ့ကိစ္စတွေကအလွန်လွယ်ကူသလိုဖြစ်သွားတယ်တဲ့သိလားအင်မတန်ခက်ခဲတဲ့ကိစ္စတွေကအလွန်လွယ်ကူသလိုဖြစ်သွားတယ်ဟိုလူမေတ္တာနားလည်အောင်ပြောမယ်နော်သောတာမဖြစ်တဲ့အချိန်မှာမလုံရင်းတဲ့အလုပ်ကိုသောတာဖြစ်နေတဲ့အချိန်မှာလုံရင်းတယ်ဒါပြောတာဒေါသမဖြစ်တဲ့အချိန်မှာလှုပ်ဖို့အင်မတန်ခက်တဲ့အလို့ကိုဒေါသဖြစ်တဲ့အချိန်မှာလွယ်လွယ်လေးလှုပ်ချလိုက်။ဘာပဲဖြစ်ဖြစ်ကွာဆိုပြီးတော့ဟုတ်လား။ဒေါသမဖြစ်တဲ့အချိန်မှာမပြောရတဲ့ဖြစ်ခဲတဲ့အပြောဒီဒေါသဖြစ်တဲ့အချိန်မှာလွယ်လွယ်လေးပြောရတယ်။ပြီးမှသာမျက်ရည်နဲ့မျက်ခွက်ဖြစ်ကြရတာတပိုင်းပေါ့လေ။ဟုတ်လားတကယ်ကြီးမိုက်များ။စဉ်းစားကြည့်နော်စဉ်းစားကြည့်နော်။ဒေါသဖြစ်လာပြီဆိုရင်ငါတို့ပြောလို့ရမှကျင်တတ်မှာ။ငါတို့လှုပ်ဖို့လှုပ်လို့ရမှကျင်တတ်မှာ။ဟောကျင်တတ်မှုကိုတမျိုးချတာပါပဲ။ပြီးတော့တကယ်ကျင်တတ်သလားဆိုတော့မကျေနပ်ပါဘူးပြီးတော့ပူလောင်မှုနဲ့အဆုံးသတ်ရတာဒါကြောင့်မြတ်စွာဘုရားကဒေါသဖြစ်လာလို့ရှိရင်ခက်ခဲတဲ့ကိစ္စတွေဟာလွယ်ကူသလိုဖြစ်လာပြီးတော့ပြီးမှသာလေအကိတသောဝတပတိမီးလောင်ခံရတဲ့လူလိုပူကြရလောင်ကြရတာတဲ့သိလားဒေါသဖြစ်တုန်းကတော့ခင်သလိုလှုပ်ကြပြောကြတာပြီးမှမီးလောင်ခံရတယ်လို့ပူကြရလောင်ကြရတာဟုတ်လားဒါကြောင့်ပြည့်တတ်ပေါင်းတော်ကောင်းတို့ဒေါသဆိုတာဖြစ်လာပြီဆိုလို့ရှိရင်ဉာဏ်မြင်တွေကအကုန်လုံးချွတ်ချော်မှောင်မှားပြီးတော့လုံမိလို့ရပြောမိပြောရတယ်ပြောပြီးတော့ဒုက္ခအကြီးကြီးမရောက်တတ်ဘူးလားရောက်တတ်တယ်ဒီဒေသနာမှာတော့မြတ်စွာဘုရားကဒေါသဖြစ်လာရင်အလုအပြောအတွေးတွေအကုန်လုံးမှားပြီးတော့အဲ့ဒီမှားရင်းတဲ့အလုအပြောအတွေးတွေရဲ့အကျိုးချက်အပေလေးပါဆိုတဲ့မိကြီးလည်းဆက်ပြီးတော့တောက်တတ်တယ်လို့ဒါပြောတာဒါကြောင့်ဒေါသမိကိုငြိမ်းသက်ဖို့လိုတယ်ဆိုတဲ့အတိတ်တွေပေါ့ဟုတ်ရလားနောက်ပြီးတော့မောဟမီးအဲ့ဒီမောဟမီးကတော့ယခုနကလည်းဦးဇင်းတို့ပြောခဲ့ပါပြီမတိလို့သာဆွေလန်းခြင်းဆိုတဲ့ရာဂမီးတောက်ရတာမတိလို့သာမကျင်တတ်ဘူးဆိုတဲ့ဒေါသမီးတောက်ရတာအကယ်၍သာမောဟမီးကိုငြိမ့်တတ်နိုင်လဲဆိုရင်ရာဂမီးဒေါသမီးဟာတောက်เสียအကြောင်းကိုမရှိဘူးဒီနေရာမှာဦးဇင်းတို့ဒီတုတ်တန်ထဲမှာမပါပေမဲ့လို့နည်းနည်းလေးယူပြီးတော့ပြောချင်တာလေးတစ်ခုရှိတယ်အဲ့ဒီမီးသုံးပါးကိုငြိမ့်တတ်ဖို့ကြိုးစားတဲ့နေရာမှာမြတ်စွာဘုရားနီလန်းလေးပေးထားတာလေးတခုရှိတယ်။ဒါအဓိကကြတာလေးကိုမြတ်စွာဘုရားဟိုအနာနဲ့ဆေးကိုတဲ့အောင်ပေးတဲ့သဘောပေါ့နော်။ဟိုဆေးတိုင်းဆေးတိုင်းကတော့စွမ်းတာပါပဲ။သို့တော်လည်းပဲဒီယောဂအတွက်ဒီဆေးကလေးကပူလို့တောင်စွမ်းတယ်ဆိုတာမျိုးလေးရောလောကကြီးမှာမရှိတဲ့ဘူးလား။ရှိတဲ့တယ်။အဲ့ဒီအသေးပဲမျိုးပေါ့။အဲ့ဒါဥစဉ်တို့ဇာဂမီးကိုငင်းတက်ဖို့ကြိုးစားတဲ့နေရာမှာဘယ်ကမ္မထမ်းရဲ့အကူအညီကိုယူရမလဲဆိုတဲ့သဘောနော်။အဲ့ဒါကိုမြတ်စွာဘုရားဟောထားတာကယာဂဆိုတဲ့မီးကိုငိမ့်သက်ခြင်းတယ်ဆိုလို့ရှိရင်တိနိဗ္ဗာန်ပင်တိရာဂကိနိစ္စအတုပတင်ကြီးနော်တဲ့နော်အမြဲတမ်းစိတ်ထဲမှာမတင့်တယ်တာကိုအမှတ်ရနေတဲ့သဘောအတုပတင်ညာသိလားနိစ္စအတုပတင်ကြီးနော်အမြဲတမ်းစိတ်ထဲမှာမတင့်တယ်ဘူးဆိုတာကိုအမှတ်ရနေတဲ့တင်ညာအဲ့ဒီအမှတ်ကလေးသည်ရာဂမီးကိုငိမ့်တတ်တဲ့နေရာမှာအလွန်စွမ်းတယ်လို့ဆိုတယ်။တကယ်ပြောရရင်တော့ဆွေလန်းခြင်းမီးကိုငိမ့်တတ်ဖို့အတွက်မတင့်တယ်ဘူးဆိုတာကိုအမြဲတမ်းအမှတ်ရရမယ်လို့ဆိုလို့တာ။မတင့်တယ်ဘူးဆိုတာကဟောအတုပကမ္မထံပေါ့လေသာလို့ပြောရရင်။ဟောခက်တာကအတုပကမ္မထံကိုတည်ပြီးသားမသားတွေကိုမှရှုရတယ်လို့လူတွေကအဲ့လိုနားလည်ထားကြတာလည်းရှိတာကို။တကယ်တမ်းကတော့အတုပဆိုတာကတည်တဲ့မသားမှရှိတဲ့အတုပရှိတယ်လို့ရှင်တဲ့လူတွေမှလည်းအတုပဆိုတာမရှိဘူးလား။ရှိတယ်။အဆိုတာကမရှိတာသူ့ဘဆိုတာကတင့်တယ်တာတင့်တယ်မှုမရှိတဲ့သဘောပေါ့အဲ့တော့ဒကာဓမ္မတို့ဦးရင်တို့ဒီမတင့်တယ်ဘူးဆိုတဲ့သဘောကပဂတိမျက်စိနဲ့တောင်မသိနိုင်မမြင်နိုင်ဘူးလားမြင်နိုင်တာပေါ့ဗျာဟုတ်လားသိနိုင်တယ်မြင်နိုင်တယ်နော်အဲ့တော့ကိုယ့်ရဲ့ခန္ဓာကိုယ်ကိုဉာဏ်နဲ့စိုက်ပြီးတော့သံမေမွေခြင်းจิตတိလက်တိသွားအကြီးအသားအကျော်အယုယုတင်းခြင်းတိနောက်30နဲ့နှစ်ပုံပိတ္တတို့ရပါတယ်သိပါတယ်ဟုတ်လားအဲ့ဒါတွေကိုညံကလေးနဲ့အကုန်လုံးပိုင်းခြားပြီးတော့အမျိုးတူရာကိုစုစုပြီးတော့ဟုတ်လားညံကလေးနဲ့ပိုင်းခြားပြီးတော့ ဘယ်ရာမှသိမ့်ထားခြင်းတည်းဟာမျက်နှိုးတည်းဟာကောင်းတာတခုမှမရှိဘူးဆိုတာမထင်ရှားဘူးလားထင်ရှားတယ်ထင်ရှားပါတယ်သိလားအေးထင်ရှားတယ်ဒါပေမဲ့ဒါကလည်းပဲတကယ်မကြိုးစားရင်ကတော့မရနိုင်ဘူးတော့စိတ်ကဒီဘက်ကိုဥလက်မပေးဘူးဆိုရင်တော့စိတ်ကအလွန်လှည့်သားတဲ့သဘောရှိတယ်နော်အလွန်လှည့်သားတဲ့သဘောရှိတယ်ဒါကြောင့်ဦးဇင်းတို့ကျမ်းဂန်တွေကတော့ဘာနဲ့ဥမာပေးထားတုံးဆိုတော့ဟိုမြေခွေးတကောင်ကရဲ့ရဲ့တောက်အောင်ပွင့်နေတဲ့ပေါက်ပင်ရဲ့အောက်မှာလှမ်းပြီးတော့ကြည့်တယ်တဲ့။ဘာတွေလို့ထင်လို့ဆိုတော့အသားရွေးတွေလို့ထင်တာဟုတ်လား။အသားရွေးတွေလို့ထင်တာအဲ့လိုမျောနေတော့ရှိသေး။ဝဲဝဲဝဲဝဲနဲ့ပေါက်ပွင့်တဝင်းကကြွေကြတာလေ။အဲ့ဒါသူကပြည့်ပြီးတော့ဟတ်ကြည့်တယ်တဲ့။အဲ့ကျတော့ဒါအသားမဟုတ်ပါလားပေါ့။ဒါပေမဲ့သူကမြေခွေးဆိုတော့အတိအမြန်ကမရှိဘဲကိုဒါမှအသားမဟုတ်ရင်အပင်ကောင်ကလည်းအသားဟုတ်မယ်မထင်ဘူးလို့သူမတွေးတတ်ဘူး။ဒါသာမဟုတ်တာအပေါ်ကတော့ဟုတ်ဦးမယ်ထင်တယ်ဆိုပြီးတော့အဲ့ဒီအပင်သားကမခွာနိုင်ဘူးတဲ့ဟုတ်လားတကယ်လို့ဆိုလို့ရှိရင်ဒီကြလာတာဟာကအသားမဟုတ်တာကိုသိမယ်ဆိုရင်အပင်ဘဝကလည်းအသားမဟုတ်ဘူးလို့သိဖို့ရအကြောင်းမရှိဘူးလားရှိတယ်သို့တော့ तू အဲ့တလောက်စဉ်းစားသလားမစဉ်းစားဘူးဒါသာမဟုတ်တာဟိုဘဝကတော့ဟိုအုံးမာနဲ့တူတယ်ဆိုတဲ့အတွေ့နဲ့ तू ဆက်ပြီးတော့နေနေတာအဲ့လိုပဲဒကာသမားတို့ဦးဇင်းတို့တွေကလည်းပဲခန္ဓာကိုယ်ကနေထွက်ကြသွားတဲ့အရာတွေကိုတော့ဟာဒါကတော့တော်တော်ယုံစရာကောင်းတယ်လို့သိတယ်နော်အဲ့ဒီအထင်တော့သိရနော်သို့တော့ခန္ဓာကိုယ်ပေါ်မှာတွေ့ကက်နေတဲ့အခါမှာတော့သိရလားဟိုဥပမာသတိထွေးလိုက်ပြီဆိုရင်ကိုယ်သတိကိုပဲလက်နဲ့ထိချင်တယ်လားဒါမှမဟုတ်သတိမှာအဲ့ဒီသတိကမရှိဘူးလားအပြင်ဘက်ကသတိကိုတော့ယွန်းနေနော်လက်နဲ့မထိချင်ဘူးဒါမှမဟုတ်သတိကသတိကိုတော့မြင်ရချက်ရမျိုးချနေတာပဲလေအဲ့ဒါပဲနဲ့လုပ်အဲ့စိတ်ရဲ့လှည့်စားမှုဆိုတာအဲ့ဒါကိုပြောတာနော်အဲ့လိုပဲဒီစပင်မှုလေးခေါင်းပေါ်မှာတင်ရှိနေတဲ့ဆိုရင်တော့တယုတ်တရတမျက်တနှုတ်အကြောင်းအမျိုးမျိုးကျဲပုံစံအမျိုးမျိုးလုပ်ဟုတ်လားပြောရရင်ကုန်နိုင်ဝယ်ရမရှိပါဘူးเนาะအဲ့ဒီသမင်မွေးသမင်ပကများတဲ့တွေ့တယ်ဆိုရင်ဘယ်လိုနေမလို့အော်စဉ်းစားကြည့်เนาะအဲ့တော့စိတ်ရဲ့လှည့်စားချက်တွေကိုအဲ့ဒါကိုပြောတာအဲ့တော့သမင်မကြိုးစားရင်တော့မစဉ်းစားရင်တော့မသိနိုင်ဘူးလွယ်တယ်ဆိုပေမဲ့တကယ်မလွယ်ဘူးဆိုတာကိုပြောတာဟုတ်ရဲ့လားဒါကြောင့်ပိဿဘောင်းတရားကောင်းတို့ညာခဆိုတဲ့မိတော့ကိုငိမ့်သက်ခြင်းနဲ့ဆိုလို့ရှိရင်မြတ်စွာဘုရားကထိရောက်တဲ့ဤကိုပေးထားတယ်เนาะအတုပဘာဝနာကိုပွားများရတယ်ဟုတ်ကိလေသာတရားတွေကိုတတိပဋ္ဌာန်တရားဖြင့်အလုံးကိုပေးချနိုင်တယ်ဆိုတာပေးတဲ့သူသိသားပါသို့တော်လည်းပဲဒီသေးသနာမှာတော့မြတ်စွာဘုရားကဒါဟိုအထူးပြုပြီးတော့ဒါဟောထားတာပေါ့ဟုတ်ရလားယာဂမီးကိုငိမ့်တတ်ဖို့အတွက်အတုပံဘာဝနာနောက်ဒေါသမီးကိုငိမ့်တတ်ဖို့အတွက်ကြတော့ဒေါသကိဉ္ပနာမေတ္တာယနိဗ္ဗာန်ပင်တိနရုတ္တမတဲ့ဒေါသမီးကိုငိမ့်တတ်ခြင်းနဲ့ဆိုရင်မေတ္တာတရားတည်းဟုလို့ရည်စင်ဖြင့်ဖြန့်ပေးရမယ်မေတ္တာဘာဝနာဒီဒေါသမီးကိုငိမ့်တတ်တဲ့နေရာမှာအကောင်းဆုံးလက်နက်ပေးတဲ့နော်အဲ့တော့မေတ္တာတရားဆိုတာကဘတ်တော်ရီရဲ့ပုံမှာကောင်းကျိုးချမ်းသာရသွားစေခြင်းတဲ့သဘောဟိုအတူတုံးပြောရရင်တော့တတ္တဝါတွေကိုချမ်းသာစေခြင်းတဲ့သဘောကောင်းစေခြင်းတဲ့သဘောပါပဲနော်ဖြစ်တယ်ဆိုတဲ့သဘောကတော့သိပြီးတော့မေတ္တာကိုမထင်ဟစေဘူးသူကအင်မတန်ရှုပ်ထွေးများပြားတဲ့သဘောရှိတယ်ဒါမေတ္တာကအဲ့လိုရှုပ်ရှုပ်ထွေးထွေးဘာမှမရှိဘူးသူကတန်တန်ကလေးကိုယ်နဲ့နှိုင်းစာပြီးတော့အော်ငါဒီချမ်းသာခြင်းတို့တတ္တဝါတွေလည်းချမ်းသာခြင်းများမှာပင်ငါဒီချမ်းသာခြင်းတို့တတ္တဝါတွေလည်းချမ်းသာခြင်းများမှာပင်ငါဒီဘေးရန်ကင်းခြင်းတို့တတ္တဝါတွေလည်းဘေးရန်ကင်းခြင်းများမှာပင်လို့ကိုယ်နဲ့နှိုင်းစာပြီးတော့တတ္တဝါတွေလိုလားတောင့်တတဲ့အဲ့ဒီကောင်းကျိုးနဲ့ချမ်းသာကိုရသွားကြပါစေလို့တက်တက်ကောင်းစီခြင်းနဲ့စိတ်ကလေးကိုဒါပါခေါ်မလို့မေတ္တာလို့ခေါ်မယ်အဲ့ဒီကောင်းစီခြင်းနဲ့စိတ်ကလေးကိုပဲထက်ချီတလဲလဲဖြစ်နေအောင်တစိမ့်ပြီးတစိမ့်ဖြစ်နေအောင်ကြိုးစားခြင်းဒီပင်နဲ့မေတ္တာကိုပွားတယ်တနည်းအားဖြင့်မေတ္တာပို့တယ်လို့ဒီလိုခေါ်တာပါပဲဟုတ်ရလားအေးအဲ့ဒီအင်မတန်သူများကိုကောင်းစီခြင်းနဲ့စိတ်ကလေးတွေကိုထက်ချီတလဲလဲဖြစ်အောင်လုပ်နေခြင်းဒီပင်လေမေတ္တာကိုပွားများအောင်တစ်ဖက်ကကြိုးစားရာရောက်တယ်လို့တစ်ဖက်ကလည်းဒေါသမီးကိုငိမ့်တက်ပြီးသားဖြစ်တယ်ဟုတ်လားဒီမေတ္တာတရားရဲ့အစွမ်းကအလွန်ကြီးတယ်နော်မေတ္တာဖြစ်နေတဲ့အခိုက်မှာဒေါသမရှိဘူးဆိုတာကတော့ထင်ရှားတယ်။ဒါပေမဲ့မေတ္တာမရှိတဲ့အခိုက်မှာလည်းမေတ္တာကိုတကယ်ပွားများထားတယ်ဆိုရင်သူ့ရဲ့အချိန်ကြောင့်တုံယုံတန်ယုံစိတ်တူစရာကိစ္စဒီစိတ်မတူဘူး။ဟောဒါလေးကိုတော့ဦးဇင်းကပြောနေတယ်နော်။မေတ္တာတကယ်ပွားမနေတဲ့အချိန်မှာလည်းပွားတဲ့အလေးလာများထားတဲ့ပုံကိုယ်ဒီတုံယုံတန်ယုံစိတ်တူစရာကိစ္စနဲ့တွေ့တော်လည်းပဲစိတ်မတူတတ်ဘူး။နော်။ဟောမေတ္တာကိုမပွားဘူးဆိုတဲ့ပုံကိုယ်ကတော့နေနေလေးတူရတွေ့တယ်သူကတော့အကြီးကြီးတူနေပါအဲ့တော့သူကဘာနဲ့တူတုံးဆိုတော့၆တင်ရောင်းနေတဲ့သိရ၆တီလိုဖြစ်နေပါပေါ့နော်မိဘွားလေးနေနေကြားလိုက်တာနဲ့သူကဟုံးနဲ့တောက်ပြီးတော့တခါတည်းသူ့မှာကပြည့်စည်နေအောင်ကအင်မတန်ညံနေပေါ့ဟုတ်လား ဒီတရားကိုကျွတ်ကျွတ်တင်းနဲ့အများကြီးအလေးလာပြုထားတဲ့လူကတော့ဟိုထင်းစုများလို့ဖြစ်မယ်ပေါ့နော်အစူတွေအစီတွေထွက်နေတဲ့ခုတ်ပြီးကလာထင်းသားတွေတုံယုံတန်ယုံအပူတဲ့အလောင်းတဲ့တွေ့တယ်သူ့ကိုတောက်ဆရာအကြောင်းမရှိဘူးဟုတ်လားဒါကြောင့်ပြည့်တဲ့ဘောင်တရားကောင်းတို့ဒေါသဆိုတဲ့မီးကိုကြတော့ဘာနဲ့ငိမ့်တတ်မှလဲမေတ္တာတရားနဲ့ငိမ့်တတ်ရမယ်တဲ့နောက်မောဟဆိုတဲ့မီးကိုကြတော့ မောဟကိပနာပညာယရာဇာနိဗ္ဗိဒကာမိနိနော်မောဟမီးကိုငြိမ့်သက်ခြင်းလဲဆိုလို့ရှိရင်ပညာတည်းဟူသောရည်စင်ကြီးအဖြစ်ငြိမ့်သက်ရမယ်ပညာဆိုတာဘာလို့ဆိုတော့အမှန်တရားကိုသိတာပေါ့အမှန်တရားဆိုတာကဘာလဲဆိုတော့အတူဆုံးပဲပြောမယ်ဗျာကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေမျိုးစုံရှိတယ်ဒါကဓမ္မတို့ဦးဇင်းရဲ့ခန္ဓာမှာ ဖြစ်ပေါ်နေတဲ့သဘာဝတရားတွေရုပ်သဘာဝနာမ်သဘာဝတရားတွေမျိုးစုံအောင်မရှိဘူးလားရှိတယ်နည်းနည်းလေးအခြေအချက်ပြောရရင်တော့မြင်နေတာတွေရှိတယ်ကြားနေတာတွေရှိတယ်နမ်းနေတာတွေစားနေတာတွေထိနေတာတွေတွေးနေတာတွေခြောက်မျိုးရှိတယ်အဓိကအခြေခံကတော့ဒီ၆အုပ်စုပဲဒီ၆မျိုးကိုပဲတတ္တဝါလို့ခေါ်တာဒီ၆မျိုးကိုပဲဘဝလို့ခေါ်တာဒီ၆မျိုးကိုပဲလောကလို့ခေါ်တာဟုတ်ရဲ့လားမြင်တာကြားတာနာနာစားတာထိတာတွေ နဲ့မြင်လို့မကောင်းဘူးဝေဒနာတွေဖြစ်တာမရှိဘူးလားအဲ့လိုပဲကြားတာကိုအကြောင်းပြုပြီးတော့ကောင်းတယ်မကောင်းဘူးဆင်းရဲတယ်ချမ်းသာတယ်အမျိုးမျိုးဖြစ်တာတွေမရှိဘူးလားရှိတယ်နော်ဝေဒနာပိုင်းဆိုင်ရာရှိတယ်နော်ကောင်းတယ်ချမ်းသာတယ်ဆိုရင်လောဘဖြစ်မယ်မကောင်းဘူးဆင်းရဲတယ်ဆိုရင်ဒေါသဖြစ်မယ်ဆိုပြီးတော့ဟောကိလေသာအုပ်စုတွေဆက်ပြီးတော့ပွားတာတွေရောမရှိဘူးလားရှိတယ်အဲ့ဒီလိုလောဘတွေဒေါသတွေဖြစ်ပြီဆိုရင်တော့လောဘဒေါသအားလျော်ဆိုတာပြုမယ်ပြောမယ်ဆိုတာမျိုးကိုမဖြစ်ဘူးလား။ဟောကံအုပ်စုဆက်ဖြစ်သွားတာမရှိဘူးလား။ရှိတယ်နော်။စာလို့ပြောရရင်တော့ဝိပါကဝတ်ဟုတ်လား။အကျိုးဝိဘက်ခန္ဓာတွေကိုအကြောင်းပြုပြီးတော့တတိဝရိယဉာဏ်ပညာမဆိုင်နိုင်တဲ့အချိန်မှာကိလေသာဝတ်ဆိုပြီးတော့ကိလေသာအုပ်စုကြီးဆက်ပြီးတော့ဖြစ်သွားတာ။ဟုတ်လား။အဲ့ဒီအချိန်မှာကမ္မဝတ်ဆိုတာကတော့တားလို့မရနိုင်တော့ဘူး။ကိလေသာဖြစ်ရင်ကံဖြစ်မှာပဲ။ကံဖြစ်သွားပြီဆိုလို့ချင်းအကျိုးဝိဘက်ဆိုတာတော့တားလို့ရမလားမရဘူးအဲ့တော့ဒကာဓမ္မတို့ဦးရင်တို့ရဲ့ခန္ဓာပေါ်မှာဟိုတရားတွေကသူ့အကြောင်းနဲ့သူ့အကျိုးဆက်ပြီးတော့ဖြစ်နေတာတွေမရှိဘူးလားရှိနေတယ်အကြမ်းမြင်ပြောရရင်တော့မြင်လာကြတာနာနာစားတာထိတာတွေ့တာအဲ့ဒီဖြစ်ပေါ်လာတဲ့သဘာဝတရားတွေအဲ့ဒါတွေပို့ပြီးတော့အချင်းချုပ်မယ်ဆိုရင်တော့ရုပ်သဘာဝနာမ်သဘာဝလို့နှစ်မျိုးပြောလို့မရဘူးလားရတယ်အဲ့ဒီသဘာဝတရားတို့ဒီဘယ်သဘာဝတရားမျိုးမဆိုဖြစ်ပေါ်လာပြီးတဲ့နောက်ချုပ်ပြောက်သွားကြတယ်ပြီးဆုံးသွားကြတယ်ပြီးရတာကြီးပဲချုပ်ရတာကြီးပဲနော်အဲ့ဒီအချက်ဒီအမှန်တရားပဲအဲ့ဒီအမှန်တရားကိုအမှန်အတိုင်းသိရင်အဲ့ဒါပညာပဲမောဟဓိဟူသောမိတော့ကိုငြိမ့်သက်တဲ့နေရာမှာအကောင်းဆုံးလက်နက်ပေါ့နော်ဒကာကြီးမိုက်များဒီပညာတရားဒီမောဟမိကိုငြိမ့်သက်တဲ့နေရာမှာအစွမ်းဆုံးလက်နက်ပါပဲဟုတ်ရလားဒါကြောင့်မြတ်စွာဘုရားကမောဟဆိုတဲ့မီးကိုငြိမ်းချင်တယ်ဆိုလို့ရှိရင်ရာယံနိဗ္ဗေဒဂါမိမီကိလေသာကိုဖောက်ခွဲပြစ်နိုင်တဲ့ဉာဏ်ပညာအစွမ်းဒါကိုပြောတာပါပဲဖြစ်ချင်းပြချင်းကိုသိမြင်နိုင်တဲ့ဉာဏ်အစွမ်းပေါ့နော်ဒါလက်တွေ့ဒကာဓမ္မတို့ဦးဇင်းတို့နားလည်လို့ရပါတယ်ကိုယ်ခန္ဓာကိုနည်းနည်းလေးအာယုံစိုက်ကြည့်လိုက်တတိလေးထားပြီးတော့ကြည့်လိုက်ဘာလေးပဲဖြစ်လာဖြစ်လာဘယ်သဘာဝလေးပဲဖြစ်လာဖြစ်လာပြီးသွားတာပဲနောက်ထပ်အစ်ဆက်ပြီးတော့ဖြစ်ပြန်တာပဲသူလည်းပဲအကြာကြီးရက်တည်နေတာမဟုတ်ဘူးပြီးသွားတာပဲဒီလိုနဲ့ဒလဇတ်ဖြစ်တယ်ဒလဇတ်ပြီးတယ်ဘဝဆိုတာအစ်စ်နဲ့ရက်တည်နေတာပါပဲဟုတ်တယ်မို့လားဒကာကြီးမိုင်မြာနော်အဲ့ဒီအချက်ကိုဒကာသမားတို့ဦးဇင်းတို့ရှင်းအောင်လင်းအောင်ပိုင်းခြားပြီးတော့သိနိုင်အောင်ကြိုးစားမယ်ဆိုရင်ဒါကုသတ္တမှာပညာဖြစ်နေတယ်လို့ပြောလို့မရဘူးလားရတယ်ဒလဇတ်ဖြစ်ပြီးတော့ဒလဇတ်ပြီးဆုံးနေတယ်ဒလဇတ်ပြီးဆုံးနေတယ်ဟုတ်လားအဲ့ဒီတော့အဲ့ဒီပညာတရားဖြင့်မောဟမီးကိုနိမ့်တရမယ်လို့ဒါကဦးဇင်းတို့ဣတိယုတ်ပါဠိတော်မှာလာတဲ့အဂိတုတ်တန်တဲ့ကစကားကိုယူပြီးတော့ပြောတာပါဟုတ်ရလား။ဒါကြောင့်ဦးဇင်းတို့မီးခုနှစ်မျိုးတည်းကငိမ့်သက်ပြည့်ရမယ်မီးဒီဘယ်နှမျိုးလဲ။သုံးမျိုး။ရာဂမီးရဲ့ဒေါသမီးရဲ့မောဟမီးရဲ့ပြစ္ဆုတ်ပံမှာလည်းပဲအကျိုးမဲ့တွေဖြင့်လောင်ကျွမ်းဖြစ်စီပြစ်နိုင်လို့တန်လျာမှာလည်းပဲအပေလေးပါးဒီဟူသောမီးတောက်မီးလျံတွေကိုတောက်စီတက်လို့ဒီမီးသုံးပါးဒီအလွန်အန္တရာယ်ကြီးတဲ့အတွက်ကြောင့်ကြာကမိကိုကြာတော့အတုပဘာဝနာဖြင့်ငြိမ့်သက်မယ်ဒါဥဇာဘိကမ္မထံကိုပြောတာပါနော်ဒေါသမိကိုကြာတော့မေတ္တာကြီးဖြင့်ငြိမ့်သက်မယ်မောဟမိကိုကြာတော့ပညာကြီးဖြင့်ငြိမ့်သက်မယ်ဟုတ်ရလားအဓိကကမ္မထံကတော့တတိပဋ္ဌာန်နည်းပေါ့ဟုတ်ရလားအေးဒါကြောင့်ပိဋကပေါင်းတတော်ကောင်းတို့ဒီခုနှစ်မျိုးတည်းက မြင်တတ်ပြရမယ်မိ3မျိုးနောက်မြတ်စွာဘုရားကအဲ့ဒီပုံနာကြီးကိုပူဇော်ရမယ်အလေးအမြတ်ပြုရမယ်မြင့်နိုးရမယ်ချမ်းသာအောင်စောင့်ရှောက်ရမယ်မိ3မျိုးလဲရှိသေးတယ်တဲ့အဲ့ဒီမိ3မျိုးကဘာတွေလဲဆိုတော့အာဟုနေယခိနော်အာဟုနေယခိဆိုတာကအပူဇော်ကံမိတဲ့အပူဇော်ကံမိဆိုတာဘာပြောတာတုံးဆိုတော့မိဘနှစ်ပါးကိုပြောတာတဲ့နော်ဒါကတော့လူငယ်တွေအတွက်ဖြစ်ပါပြီနော်အပူဇော်ကံမိဆိုတာဘာကိုပြောတာလဲမိဘနှစ်ပါးကိုပြောတာမိဘနှစ်ပါးသည်တခြားသောပုဂ္ဂိုလ်တို့အတွက်အပူဇော်ကံဟုတ်ကောင်းမှဟုတ်မင်းသို့သောသားသမီးတွေအတွက်ကတော့သူဟာအပူဇော်ကံမိပဲသိလားအပူဇော်ကိုခံလိုက်တယ်သူဒီသားသမီးတွေရဲ့ပူဇော်ခြင်းကိုခံလိုက်တယ်ဘုန်းတော်သားသမီးတွေရဲ့ပုံမှာသူရဲ့ကျေစုတရားတွေအများကြီးရှိတယ်။သူမွေးလို့လူဖြစ်လာတယ်။သူပြလို့ဒီသားသမီးတွေကလောကကြီးကိုမြင်ရတာသိရတာ။ဟုတ်တယ်မို့လား။နောက်သားသမီးတွေဟာမိဘတွေဒီလိုတော့အကြောင်းကြောင့်လူချိုတာဖြစ်လာတာ။နောက်အခြေခံကိုညှင်းပယ်လို့ရမလား။မရဘူးနော်။ဒီမိဘနှစ်ပါးကပြလို့လောကကြီးအကြောင်းကိုစပြီးတော့သိခွင့်ရတာ။ဒါခါလေးဦးဇင်းကကျင်းပြပုံမှာစဉ်းစားကြည့်တယ်။ဩမိဘတွေကမတ်တည့်ရက်ပြလို့သားသမီးတွေကမတ်တည့်ရက်ပြီးတော့သွားနိုင်တာ။ဟုတ်လား။တကယ်လို့များမိဘတွေကဝဥကုံလေးမြန်သွားမယ်ဆိုရင်သားသမီးတွေလည်းဝဥကုံမယ်သွားမယ်လို့ထင်တယ်။ဒါကတော့ကြင်ကြင်ဖန်ဖန်စဉ်းစားကြည့်တာပါ။အာလုံသောတတ္တဝါတွေဟာဒီမိဘတွေရဲ့သင်ယူမှုကိုအရင်ခံရတာမရှိဘူးလား။ရှိတယ်နော်။ဒါကြောင့်မိဘတွေကသားသမီးတွေအပေါ်မှာအလွန်ကျူးကျူးများတဲ့အတွက်ကြောင့်အပူဇော်ခံလိုက်တယ်။ဒါနဲ့ရင်ဒီလောက်အကျူးကျူးများတဲ့အေးချမ်းတဲ့မိဘကိုဘာကြောင့်မီးဆိုတာကြီးနဲ့တွဲပြီးတော့သုံးထားတယ်လဲ။ဒီချက်လေးစဉ်းစားရတာမရှိဘူးလား။ဘာကြောင့်မီးလို့သုံးထားလဲဆိုလို့ရှိရင်ဒီမိဘကိုပြင်မာမယ်စော်ကားမယ်မိဘရဲ့ပုံမှာမကောင်းတဲ့စိတ်တွေထားမယ်ဆိုလို့ရှိရင်ဒီတတ္တဝါဒီငရေထီတောင်ကြာနိုင်တယ်သိလားအင်မတန်သူပူလောင်သွားနိုင်တယ်ဒါကြောင့်ဟိုရာဂဒေါသမောဟတို့လိုတတ္တဝါကိုဓာတ်လိုက်လောင်ကျွမ်းစေတဲ့မီးမျိုးတော့မဟုတ်ဘူးဟုတ်လားသို့တော့လောင်ကျွမ်းခြင်းရဲ့အကြောင်းတရားတော့ဖြစ်မနေဘူးလားဖြစ်နေတယ်တကယ်လို့သားသမီးကမကိုင်းတွယ်ဘူးမကိုင်းတွယ်တယ်ဘူးဆိုလို့ရှိရင်ဒီမိဘဒီနဲ့သားသမီးအတွက်လောင်ကျွမ်းရလောင်ကျွမ်းကြောင်းအကြောင်းတရားဖြစ်မနေဘူးလားဖြစ်နေတယ်ဟုတ်လားဒါကြောင့်မလို့မြတ်စွာဘုရားကမိဆိုတဲ့အတုံးလုံးလေးနဲ့တွဲပြီးတော့သုံးတာဟုတ်လားအဲ့ဒါနံပါတ်1မိပေါ့နော်အာဟုနေယခိအပူဇော်ကံမိတနည်းအားဖြင့်မိဘနှစ်ပါးနောက်ဦးဇင်းတို့ပူဇော်ရမယ်ပွားတတ်ရမယ်အလေးအမြတ်ပြုပြီးတော့ကျမ်းမအောင်ထားရမယ်မိကဘာတုံးဆိုတော့ဂဟပတကိတဲ့ဂဟပတကိဆိုတာအင်ရှင်မိနော်အင်ရှင်လင်ယောက်ျားမိအဲ့ဒါကဘာကြောင့်သူ့ကိုကြတော့ဂဟပတကိလို့သုံးရလဲဆိုလို့ရှိရင်ဒကမာကြီးတွေသားသမီးတွေအတွက်နော်အင်ရှင်အိမ်တော်ဦးကြီးများစီအလွန်အကျိုးကျေးဇူးကြီးတယ်တဲ့ဒါကြောင့်သူ့ရဲ့ကျေးဇူးတရားတွေကကိုယ့်ပုံမှာအများကြီးရှိတဲ့အတွက်ကြောင့်ဒါဒီပင်လည်းကိုယ့်အတွက်မိပဲသူ့ကိုမယုံမသိမလေးမစားလို့ရင်သူကလည်းမီးလိုလောင်ကျွမ်းပြင်နိုင်တချို့ကြတော့ဒီသေးသနာတွေကိုဒီထဲမှာလေးလေးနက်နက်ရှိချင်မှရှိမယ်ဘုန်းတော်ယောက်ျားကနော်အရက်တောက်ပြီးတော့ဖေးရိုက်နေတာမျိုးဘာမှတာဝန်မကြည့်တာမျိုးမိမကပဲရှားဖွေးပြီးတော့ကျွေးရတာမျိုးဒီလိုယောက်ျားမျိုးရှိတာကမရှိဘူးလားရှိရနော်အဲ့လိုယောက်ျားမျိုးဆိုရင်ဟာဒါကတော့ငါတို့သူတို့ကိုလေးလေးစားစားမဆက်ဆံနဲ့မီးလိုလောင်နေဆိုတာကတော့ဟုတ်မယ်မထင်ပါဘူးလို့တချို့ကခပ်ပေါ့ပေါ့တွေးကောင်းတွေးလိုက်တယ်နော်မြတ်စွာဘုရားကတော့အင်မတန်ကြီးကျယ်တဲ့သဗ္ဗညုတဉာဏ်ကြီးနဲ့ကြည့်ပြီးတော့ဟောထားတာ။နောက်ဘုရားရဲ့သဗ္ဗညုတဉာဏ်ကိုဒကာမတို့ဦးရှင်တို့ယုံကြည်သောအားဖြင့်အလေးအမြတ်စဉ်းစားဖို့လိုတယ်နော်။အဲ့တော့သူတောက်တာစားတာဟုတ်လားကိုယ့်ကိုဟိုသိပြီးတော့အာမကိုရတာတွေရှိကောင်းရှိလိမ့်မယ်။သို့တော့အနည်းဆုံးတော့အိမ်တိမ်မှာလင်းယောက်ျားမရှိတာနဲ့ရှိတာဟာအလွန်ကွာခြားပါလေ။သိလားဒကာကြီးမိုက်များဒီအရေးဆိုတာကတော့ရှိရနော်။သူတို့မရှိတဲ့အချိန်မှာဘလို့ဒီအရေးမဲ့သွားသလဲ။မစိတ်ပိုင်းဆိုင်ရာကစပေါ့ဒီဟုတ်လား။ရှိနေတဲ့အချိန်မှာတန်ဖိုးသိပ်ပြီးတော့မသိလိမ့်မလို့မရှိတော့တဲ့အချိန်မှာအင်မတန်တန်ဖိုးရှိတာတွေမရှိဘူးလား။ဒါကြောင့်ဦးဇင်းတို့စာလေးတစ်ကြောင်းလည်းဖတ်ဘူးတယ်။ဟိုကျေးဇူးတရားကိုသိပြင်တယ်ဆိုလို့ရှိရင်အဲ့ဒီအရာကိုဖြည့်ဆည်းပြီးတော့ကြည့်ကြည့်ပါတဲ့။ဒီဟာဒါလေးကတစ်မျိုးလေးနော်။ကျေးဇူးတရားကိုနားလည်ခြင်းနဲ့ဆိုရင်အဲ့ဒီအရာရဲ့အဲ့ဒီအရာမရှိတော့တာလေးကိုနည်းနည်းလေးတွေးကြည့်လိုက်ပါနော်ဆရာပါတို့ဒီထဲမှာအခုတရားနာနေတယ်ဒီဓမ္မယုံကြီးဟာဒကာမတို့ဦးဇင်းတို့တဲ့အလွန်ကြီးအကျိုးကျေးဇူးများတယ်အဲ့ဒါကိုသိနေတယ်ဆိုအခုဒီမှာဓာကြီးမရှိဘူးဆိုရင်ဘယ်နှလုံးမိုးတွေမှာကြာလာမှာပေါ့ဟုတ်လားအဲ့တော့အရာအလုံးဟာကိုယ့်ပေါ်မှာဘလောက်ကျေးဇူးတရားနဲ့လွှမ်းမိုးထားတယ်လဲ အကျိုးကျေးဇူးပြုနေတယ်ဆိုတာကိုသိရင်လည်းဆိုရင်အဲ့ဒီအရာလေးကိုခဏလောက်ဖယ်ပြီးတော့ကြည့်ကြည့်ပါဒါပြောတာသဘောပေါက်တယ်နော်အဲ့တော့အင်းရှင်လင်ယောက်ျားမီးဆိုတာမြတ်စွာဘုရားဟောထားတယ်နော်ဒါကြောင့်တက္ကကြီးတက္ကမကြီးများမသားသမီးများတော့တန်ဖိုးထားပြီးတော့လေးလေးစားစားဆက်ဆံကြဖို့မလိုဘူးလားလိုတယ်သူတို့ကလည်းမီးလိုလောင်ကျွမ်းနိုင်တဲ့အစွမ်းရှိတဲ့ဟုတ်ရဲ့လားဒါကြောင့်ပြေတော်ကောင်းတော်တော်တို့ဒုတိယပူဇော်ရမယ်အလေးအမြတ်ပြုရမယ်မီးပေါ့။နောက်ဦးဇင်းတို့တတိယမီးကဘာလဲဆိုတော့ဓက္ခိနေယခီတဲ့အလူကမီးတဲ့အလူကမီးဆိုတာကသူတော်ကောင်းမီးကိုပြောတာပါသူတော်ကောင်းတွေကိုပြောတာပါနော်လောကကြီးမှာသူတော်ကောင်းဆိုတာရဲ့အတိတ်တွေကိုမြတ်စွာဘုရားကအဲ့ဒီဒေသနာတော်မှာဘယ်လိုဖွင့်ဆိုလဲဆိုတော့အယူအဆမှားတွေကိုမယူဆဘဲနဲ့မှန်ကန်တဲ့အယူရှိတဲ့ဒါကတော့အခြေခံထားတာပေါ့နော်မှန်ကန်တဲ့အယူရှိတဲ့ခန္တီသောရစ္စတဲ့သီးခံခြင်းသဘောတရားအပြစ်ကင်းတန်ခြင်းစင်ကြဲတဲ့ကာယကံမှုဝစီကံမှုတွေမှာမွေ့လျော်တဲ့ဟောနောက်သူတော်ကောင်းဆိုတာအယူမှန်တဲ့သီးခံတဲ့သဘောရှိတဲ့စင်ကြဲတဲ့ကာယကံဝစီကံမနောကရှိတယ်နော်ပြီးတော့ပါလဲဆိုတော့ဧကမတ္တနံဓမင်တိတဲ့တခုရီသောစိတ်ကိုဆုံးမတယ်တဲ့နောက်သူတော်ကောင်းရဲ့သဘောတရားကဘာကိုဆုံးမလဲ။တခုတည်းသောစိတ်ကိုဆုံးမလဲတဲ့။စိတ်ကိုဆုံးမယုံလားဆိုတော့မကဘူးတဲ့။တမင်တိတဲ့ကိုယ်တန်တမှာဖြစ်ပေါ်နေတဲ့အပူဓာတ်အလောင်းဓာတ်ကိလေသာတရားတွေကိုငြင်းဖို့ကြိုးစားတယ်တဲ့။ပရိနိဗ္ဗာန်တင်ပြီးလုံးဝချုပ်သွားဖို့ကြိုးစားတယ်တဲ့။ဟောသူတော်ကောင်းရဲ့အင်္ဂါရလေးတွေကိုပြောနေတာနော်တကယ်ကြီးမကြီးများ။ဟုတ်ရဲ့လား။သူတော်ကောင်းဆိုတာမှန်ကန်တဲ့အယူရှိတယ်။ခန္တီသောရစ္စတီးခံတဲ့သဘောရှိတယ်။စင်ကြဲတဲ့သဘောရှိတယ်။ဟုတ်လားပြီးတော့ဗါတဲ့တော့ကိုယ့်ရဲ့တခုတည်းသောစိတ်ကိုဆုံးမတယ်ဟောစိတ်ကိုဆုံးမတယ်ဆိုတဲ့နေရာမှာဒီစိတ်ကလေးကိုရင်ကျင်းအောင်အပြစ်ကင်းအောင်အတွက်မျက်စိနာနာလျာကိုစိတ်ဆိုပြီးတော့ဒီအင်းကြီး၆ပါးကိုစောင့်ရှောက်ထိမ့်သိမ့်တဲ့သဘောပါပဲဒါစိတ်ကိုစောင့်ရှောက်ထိမ့်သိမ့်တယ်လို့ပြောတာနော်ဒါတည်းမကဘူးနော်တမင်တီငိမ့်အေးစီတယ်ပြိမ့်နေပါရင်ဒီလုံးဝချုပ်ငိမ့်သွားစီတယ်ဘာတွေကိုတော့မကောင်းတဲ့အကုသိုလ်တွေကိလေသာတရားတွေကိုငြိမ့်ဤသွားကြည့်လေအဲ့ဒီလိုအကြီးအသေးမျိုးရှိတယ်အဲ့ဒီလိုရည်ရွယ်ချက်နဲ့တကယ်ကြည့်ရင်ကျုပ်ကိုအထုတ်နေတဲ့ပုံကိုယ်တွေကိုဒါပါခေါ်မလို့သူတော်ကောင်းလို့ခေါ်မယ်အဲ့ဒီသူတော်ကောင်းဒီလည်းပဲဒကာသမားတို့ဦးကြီးတို့တွေအတွက်အဲ့ဒါမီးတစ်မျိုးပဲတဲ့သူတို့ကမယုံမတည်မလေးမစားဟုတ်လားသူတို့ရဲ့ပုံမှာမကောင်းတဲ့စိတ်တွေထားလို့ဆိုရင်ကိုယ့်ဘဝဟာမီးလို့လောင်ကျွမ်းတာကိုကြုံရနိုင်တယ်ဒုက္ခရောက်နိုင်တယ်ပေါ့ဆိုလိုတာကဟုတ်ရဲ့လားဒါကြောင့်သူတော်ကောင်းဒီဟာလည်းပဲလောကကြီးအတွက်မီးတစ်မျိုးပဲဒီနေရာမှာဒကာဓမ္မတို့ဦးဇင်းတို့မီးလို့ပြောရတာကတော့ကိုကမကင်တွယ်တဲ့ရင်လောင်ကျွမ်းတက်လို့သာမီးလို့ပြောရတာပါဟုတ်တယ်လားတကယ်တမ်းကတော့ဒကာဓမ္မတို့ဦးဇင်းတို့ရဲ့အပေါ်မှာအလွန်အကျိုးကျေးဇူးများလို့ကျေးဇူးတရားတွေရှိလို့ဒါကိုဂရုစိုက်ရမယ်ဆိုတာကိုပြောတာမိဘတွေဟာလည်းသားသမီးတွေအပေါ်မှာအကျိုးကျေးဇူးမများဘူးလားများတယ်နော်တင်းချင်းလျောက်ကြားလည်းမိသားစုရဲ့အပေါ်မှာအကျိုးကျေးဇူးမများဘူးလားများတယ်သူတော်ကောင်းတွေကလောကလူသားတွေရဲ့ပုံမှာအကျိုးကျေးဇူးမများဘူးလားများပါဘောသူတော်ကောင်းတွေကဘယ်လိုနည်းများကလေးဒါလေးကိုတော့လူငယ်တွေနည်းနည်းစဉ်းစားတတ်အောင်ပြောခြင်းနဲ့ဦးရှင်ကနော်သူတော်ကောင်းတွေကလောကကြီးရဲ့ပုံမှာဘယ်လိုအကျိုးကျေးဇူးများတာလဲဟိုစားရင်စားရင်ဝေရင်နေရင်အတွက်လည်းပဲဘာမှသူကအထောက်အကူပြုတာလည်းမဟုတ်ဘူးလေဟုတ်တယ်မဟုတ်လားသူတို့မရှိလို့ဘာဖြစ်လဲဆိုတဲ့အသေးမျိုးလေးနည်းနည်းတွေးကြည့်ပါလားနော်သူတို့မရှိလို့ဘာဖြစ်လဲဆိုတော့လောကကြီးပိုးပူလာမှာပေါ့လောကကြီးပိုးပြီးတော့မိုက်သွားမှာပေါ့ဟုတ်လားဒကာဓမ္မတို့ဦးရှင်တို့လောကကြီးမှာတိတိတိလိုက်တာလေးတွေကိုသိနေရတာဟာအဲ့ဒီသူတော်ကောင်းတွေရှိလို့သိရတာ။နောက်အထူးသဖြင့်တော့ဒကာဓမ္မတို့ဦးရှင်တို့ရဲ့ဘဝကိုကုသိုလ်တရားတွေကိုပေးတဲ့သဘောရှိတယ်သူတော်ကောင်းဆိုတာ။နောက်သူတို့ကိုကြည်လင်ကြည်ညိုတဲ့သဘောသူတို့ကိုပေးကမ်းဆွံ့ကျင်းတဲ့သဘောရှိတဲ့အခါမျိုးမှာကုသိုလ်ကောင်းမှုတွေမဖြစ်ရဘူးလား။ဖြစ်ရတယ်။သူတော်ကောင်းတွေကြောင့်ဒကာဓမ္မတို့ဦးရှင်တို့မှာကုသိုလ်ရတာမရှိဘူးလား။ရှိတယ်။နောက်သူတော်ကောင်းတွေကြောင့်ပဲဒါကဓမ္မတို့ဦးရှင်တို့မှာအသိဉာဏ်ရတာလည်းရှိရတယ်။သူတို့ကဘဝမှာဘလို့နေဘလို့ထိုင်မှပို့ပြီးတော့အဆင်ပြေမယ်။နေနည်းထိုင်နည်းချမ်းသာစွာနေနည်းထိုင်နည်းကိုဒါကဓမ္မတို့ဦးရှင်တို့တွေအတွက်တော့ဒါကဓမ္မတို့ဦးရှင်တို့တွေချက်ပို့ပြီးတော့ကျွမ်းကျင်နေမှာတဲ့အပိုင်းမရှိဘူးလား။ရှိတာပေါ့အဲ့ဒီအပိုင်းကိုသူတို့ကဦးစားပေးပြီးတော့ဆောင်ရွက်နေတာမရှိဘူးလား။ရှိတယ်။ဒါကြောင့်သူတို့ကောင်းနေကြောင့်ဒါကဓမ္မတို့ဦးရှင်တို့တွေမှာအသိဉာဏ်ပို့ပြီးတော့တိုးရတယ်။ကံမြင်နိုင်မလားဗျာမမြင်နိုင်ဘူးနောက်သူတော်ကောင်းတွေကြောင့်ဒကာဓမ္မတို့ဦးရင်တို့မှာငြင်းချမ်းမှုလည်းပူပြီးတော့တိုးရတယ်ဖြည့်ထဲမှာငြင်းအေးရတယ်နှလုံးစိတ်ဝမ်းငြင်းချမ်းရတယ်နော်ဒါကြောင့်ဘဝမှာဇ ဆင်းရဲဒုက္ခနေပြီးတော့ချမ်းသာဒုက္ခပြည့်စုံအောင်ငြိမ်းချမ်းအောင်ဘယ်လိုနေမလဲဆိုတဲ့နိလန်းတွေကိုဖြန့်ဝေတဲ့ဟိုအကြီးအကျယ်ဆုံးကျေးဇူးရှင်လို့တောင်ဦးဇင်းကပြောခြင်းတဲ့ဟုတ်လားတကယ်ဒီမိုက်များနော်ဟိုလောကမှာလူတွေဒုက္ခရောက်ကြတာဆိုတာကသတ္တရားဝိဇ္ဇာနေတရားမရှိလို့ဒုက္ခရောက်တယ်ဆိုတာမရှိဘူးမဟုတ်ပါဘူးရှိပါတယ်ဟုတ်လားသို့တော်တကယ်ဒုက္ခရောက်တယ်ဆိုတာအသိဉာဏ်မရှိလို့ဒုက္ခရောက်ကြတာအဲ့ဒါကိုဘယ်လိုများမြင်နိုင်မလဲမြင်နိုင်မို့နော်အသိဉာဏ်မရှိလို့ဒုက္ခရောက်ကြတာပူကြရလောင်ကြတာဒါဒီစကားကအင်မတန်ကြီးပါတယ်အသိကလည်းအမျိုးမျိုးရှိတာကိုတချို့ကတော်ရုံတန်ရုံအပေါ်ရန်လေးကိုမသိဘဲနဲ့အကြီးအကျယ်ဒုက္ခရောက်နေတာတွေရှိတယ်ဟုတ်လားဟုတ်အဒီတဲမှာဒကာမတို့ဦးဇင်းတို့တွေကမပါပြီမလို့ကိုယ်လည်းပဲနူးနူးညံ့ညံ့ပိန်ပိန်မိုးမိုးလေးတွေမသိလို့ဒုက္ခရောက်နေတာတွေကမရှိဘူးလားရှိတယ်ဆိုကြပါစို့စိတ်ရှင်းရလာတယ်ဈာန်အောင်ဘယ်လိုနေရမလဲဆိုတာကိုမသိဘူးဆိုရင်ဈာန်အောင်နေတတ်ပါမလားအဲ့တော့စိတ်ရှင်းရတယ်ဆိုတာကိုကစားစိတ်ချမ်းသာအောင်နေနည်းကိုမသိလို့မနေတတ်လို့တနည်းအားဖြင့်ချမ်းသာတယ်လို့ပြောလို့မရဘူးလားဟိုနေနည်းကိုတော့သိတာပေါ့ကြားဘူးထားတာတော့ရှိတာပေါ့သို့တော့တကယ်လက်တွေ့ချပြီးတော့နေလိုက်တဲ့အသည့်မရှိလို့အဲ့ဒီအချိန်မှာဘာဖြစ်သွားတာတော့စိတ်ချင်းရဲသွားတာဟုတ်တယ်မဟုတ်လားအဲ့တော့ချင်းရဲတယ်ဆိုတာချမ်းသာအောင်မနေတတ်လို့ချင်းရဲတာပူလောင်တယ်ဆိုတာအေးချမ်းအောင်မနေတတ်လို့ပူလောင်တာအဲ့တော့အသည့်မရှိလို့မသိလို့ချင်းရဲရတယ်ဆိုတဲ့စကားဒီလေးလေးနက်နက်ပဲတွေးတွေးအပေါ်ရံပဲတွေးတွေးဘလို့မှမငင်းနိုင်တဲ့စကားပါဟုတ်ရဲ့လားဒါကြောင့်ပေးတတ်ပေါင်းတော်ကောင်းတို့မသိလို့ဆင်းရဲနေကြတဲ့လောကကြီးကိုအသိဉာဏ်နဲ့ပြေးပြီးတော့ဆင်းရဲဒုက္ခကိုလျှော့ချနေကြတဲ့သူတော်ကောင်းတွေရဲ့ကျေဇူးတရားတွေတတ္တဝါတွေရဲ့အပေါ်မှာဘယ်လိုမှဖြတ်လို့မရအောင်တံပိုးကြီးတယ်လို့ပြောလို့မရဘူးလား။ရတယ်။ဟုတ်လား။ဒါကြောင့်မို့လို့သူတော်ကောင်းမီးလို့သုံးထားတာ။ဟုတ်လား။ဟိုဘေးတက်တို့လည်းကြားဥမှာကဇတ်တော်တွေထဲမှာသူတော်ကောင်းတွေယသိတွေကိုပြင်မာလို့တိုင်းပြည်ကြီးတစ်ခုလုံးပြည့်စည်သွားတာတွေဟုတ်လား။မီးလောင်သွားတာတွေတချို့ပုဂ္ဂလိကဟိုသောကားကြတော့ဒုက္ခရောက်ကြတာတွေအဲ့လိုမျိုးတွေမရှိဘူးလားရှိရဲ့နော်ဟိုခန္တီဝါရီယသိတို့ကိုနော်ကလာဘူးမင်းနှိပ်စက်လို့နော်မြင်းမျိုးသွားတာတွေမရှိဘူးလားရှိတယ်ဘာဖြစ်သွားတာတော့မီးလောင်ခံရတာနော်အဝီးစီမီးလောင်တာကိုတောင်ခံရတာနော်အင်မတန်ကြီးကျယ်တဲ့ကျေးဇူးရှိတဲ့ပုဂ္ဂိုလ်ရဲ့အပေါ်မှာပြင်းမာတဲ့အတွေ့အကြုံအပြစ်ကပိုးပြီးတော့ကြီးသွားတာကျေးဇူးကြီးရင်ကြီးသလောက်ပြင်းမာမှုဖြစ်တဲ့အချိန်မှာအပြစ်ကလည်းကြီးသွားတာဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့လူငယ်တွေနော်ဂယုစိုက်ပြီးတော့ကင်တွေရမယ်အလေးအမြတ်ပြုရမယ်မျက်နှိုးရမယ်စိတ်ထဲကတံပိုးထားရမယ်မိဘနှမျိုးနဲ့သုံးမျိုးနော်မိဘနှစ်ပါးတည်းဟူသောအပူဇောကမိဟုတ်လားအင်ရှင်လင်ယောက်ျားတည်းဟူသောဂဟပတကိမိဟုတ်ရဲ့လားသူတော်ကောင်းတည်းဟူသောအလူခံဒက္ခိနေယကိအလူခံမိဆိုတော့မိဘနှမျိုးနဲ့သုံးမျိုးဟုတ်ရဲ့လားဒါကတယူဆိုင်ပြီးတော့မြင်လို့ရမယ်မီးပေါ့ဟုတ်လားအဲ့တော့မီးအလုံးဘယ်နှမျိုးရှိသွားပြီတော့6မျိုးရှိသွားပြီနော်နောက်ဆုံးခုနှစ်ခုမြောက်မီးကတော့ကတ်ထက်ကြီးတဲ့ထင်းမီးဟုတ်လားဒီကနေ့ဖြစ်ဆိုရင်တော့လျှက်စစ်မီးပါထည့်ရလိမ့်မယ်နဲ့တူတယ်ဟုတ်လားနောက်ထင်းမီးကိုကြတော့မြတ်စွာဘုရားကဘယ်လိုဟောတော့ဆိုတော့အင်မတန်ပြည့်စုံတယ်မြတ်စွာဘုရားဟောတာအင်မတန်ပြည့်စုံတယ်သိလားထင်းမီးကိုကြတော့တဲ့ဟိုလေးလူရှုတဲ့အချိန်မှာလေးလူရှုရမယ်တဲ့ဟုတ်တယ်ဗောတခါလေးသမင်းဝတ်တယ်ထားတယ်ကဲတောက်ပစီဆိုတော့ဒါထားလိုက်ရတာပဲလေဟုတ်တယ်မဟုတ်လားငင်းတဲ့အချိန်မှာသူ့ကိုငင်းရမယ်တဲ့ဟောပြင်းပြင်းတောက်စီတဲ့အချိန်မှာသူ့ကိုပြင်းပြင်းတောက်အောင်လုပ်ရမယ်တဲ့သူကအ short တင်းကြည့်တယ်နော်ဟုတ်လားဟာသူကလည်းပဲဂယုမဆိုင်ရင်ဟွငင်းတဲ့အချိန်မှာမငင်းမနဲ့ပြစ်ထားမယ်သူကလည်းဒုက္ခကြီးကြီးပေးနေတာမျိုးမရှိဘူးလားရှိတယ်အဲ့ဒါကိုတော့မြတ်စွာဘုရားဟောတာဟုတ်လားငင်းတဲ့အချိန်မှာငင်းရမယ်တောက်တဲ့အချိန်မှာတောက်အောင်လုပ်ရမယ်လေလူရှုတဲ့အချိန်မှာလေလူရှုထားရမယ်မီးတဲ့ကတ်ထက်ကြီးကိုအသေးသေးဖွင့်ဆိုတာဟုတ်လားဒါကြောင့်ဒီတရားရှင်မီးကိုအဲ့တထဲလို့မရဘူးလားရပါဟုတ်လားအဲ့တော့မီးဘယ်နှမျိုးလဲဗျာခုနှစ်မျိုးအဲ့တော့ဒကာဓမ္မတို့ဦးဇင်းတို့ရဲ့ဘဝမှာဒီမီးခုနှစ်မျိုးရဲ့အပေါ်မှာဘယ်လိုကျင့်သုံးရမလဲဆိုတဲ့အဖြေကိုပါမြတ်စွာဘုရားကတခါတည်းပြောမသွားဘူးလားပြောသွားတယ်နော်ညာကမီးဒေါသမီးမောဟမီးကိုကြတော့ဘာလို့ဖို့ကြိုးစားရမှာလဲငြိမ်းသက်ဖို့ကြိုးစားရမှာမိမိသူတစ်ပါးနှစ်ဦးသားကိုလောင်ကျွမ်းစေလို့ပြစ္ဆုတ်ပံတန်လျာနှစ်ပြားသောဒုက္ခတွေကိုဖြစ်စေလို့ဒီမိသုံးပါးကိုကြတော့ဘာလို့ရမှာလဲငြိမ့်တက်ရပါယာကမိကိုငြိမ့်တက်ဖို့ကြတော့ဘာကိုအထောက်အကူပြုပြီးယူရမှာလဲအတုပါဘာဝနာကိုကြိုးစားရမယ်ဟုတ်ရလားဒေါသမိကိုငြိမ့်တက်ဖို့ကြတော့မေတ္တာတည်းဟူသောဘာဝနာကိုကြိုးစားပြီးတော့ထူထောင်ရမယ်မောဟမိကိုငြိမ့်တက်ဖို့ကြတော့ပညာဘာဝနာကိုကြိုးစားပြီးတော့ထူထောင်ရမယ်ဟုတ်ရလား ဒါကနင်းတရမယ်မီးနဲ့ပတ်သက်ပြီးတော့တရားတော်မလို့ဥရှင်တို့နားလေထားရမယ်အပိုင်းပေါ့ဟုတ်လားအေးအလေးကလူပြုတ်ပြီးတော့မြင်လို့ရမယ်ပူဇော်ရမယ်ချမ်းသာအောင်စောင့်ရှောက်ရမယ်မီးကဘယ်နှမျိုးလဲ၃မျိုးမိဘနှစ်ပါးတည်းဟူသောအပူဇော်ကမီးအင်းချင်းလျောက်ကြတည်းဟူသောဂါပတကိမီးအလူကပုဂ္ဂိုလ်တည်းဟူသောသူတော်ကောင်းမီးဆိုပြီးတော့သူတို့ကလည်း၃မျိုးဟုတ်လားခင်မိကတော့အခြေအနေကြည့်ပြီးတော့ကင်တွေ့ရမယ်မီးပေါ့ဟုတ်လားဒါကြောင့်ပြည်သက်ပေါင်းသူတော်ကောင်းတို့လူဘဝကြီးမှာဒီမီးခုနှစ်မျိုးနဲ့ဘယ်သူกินနိုင်ပါလဲဘယ်သူမှမกินနိုင်ဘူးဟုတ်လားမกินနိုင်လို့တွေ့နေရတဲ့ဒီမီးတွေကိုကောင်းကောင်းကင်တွေ့တတ်ဖို့မလိုဘူးလားလိုပါတယ်လိုပါတယ်ဟုတ်လားဇာကဒေါသမောဟမီးတွေကိုကြတော့ငြိမ့်တတ်ဖို့အတွက်သူကိုကြိုးစားရမှာဟုတ်ရဲ့လားဒါကြောင့်ပြည်သက်ပေါင်းသူတော်ကောင်းတို့ကြာကမီးကိုအတုပဘာဝနာဖြင့်ငြိမ့်သက်နိုင်ကြပါစေဟုတ်လားဒေါသမီးကိုမေတ္တာဘာဝနာဖြင့်ငြိမ့်သက်နိုင်ကြပါစေမောဟမီးကိုပညာဘာဝနာဖြင့်ငြိမ့်သက်နိုင်ကြပါစေနောက်ပြီးတော့မိဘနှစ်ပါးကိုပူဇော်ခြင်းမိဘနှစ်ပါးကိုမြတ်လို့ခြင်းအလုံးကျေးပြုခြင်းချမ်းသာအောင်ထားခြင်းဖြင့်လည်းပဲမီးအလောင်းမခံရအောင်ကြိုးစားဖို့မလိုဘူးလားလိုပါတယ်အင်းရှင်လျောက်ကြရဲ့ပုံမှာတန်ဖိုးထားမြတ်လို့ပြီးတော့လေးစားပြီးတော့လည်းပဲမီးအလောင်းမခံရအောင်ကြိုးစားဖို့မလိုဘူးလားလိုပါရင်နော်ကိုယ့်ဘုံမှာအလွန်ကျေးဇူးများတဲ့လောကရဲ့ဘုံမှာအလွန်ကျေးဇူးများတဲ့သူတော်ကောင်းတွေရဲ့အပေါ်မှာမျက်နှာပူဇော်မှုတွေနဲ့ဆိုလည်းပဲမိအလောင်းမခံရအောင်ကြိုးစားဖို့မလိုဘူးလားလိုပါရင်ဒါကြောင့်ဒီမိခုနှစ်ပါးကိုအကောင်းဆုံးကင်တွယ်နိုင်ကြပါစေလို့ဦးဇင်းတို့ဆုတောင်းပြီးတော့အထူးသဖြင့်တော့ဇာကဒေါသမောဟမီးတွေကိုငြိမ့်သက်နိုင်ပြီးတော့တန်တရားမိတော့မီးလျံတွေငြိမ့်အောင်ကြိုးစားနိုင်ကြတယ်သူတော်ကောင်းတွေသိကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့မေတ္တာပို့ပြီးတော့အေဂိသုတ်တံကိုအဆုံးသတ်ကြရအောင်နော်ဘောဟာတုတဗ္ဗမင်္ဂလရခန္တုတဗ္ဗဒေဝတာတဗ္ဗဗုဒ္ဓနုဘာဝေနတရာဒုက္ခိဘွန်တုတိဘောဟာတုတဗ္ဗမင်္ဂလရခန္တုတဗ္ဗဒေဝတာတဗ္ဗဓမ္မနုဘာဝေနတရာဒုက္ခိဘွန်တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝနာသဗ္ဗတံဃာနုဘာဝေနတရာဒုက္ခိဘွန်တုတိတေတုမာကတင်တရားနာပိတပေါင်းတော်ဟောင်းတို့သာသာအာလုံတော်တတဝအနန္တတို့အားသဗ္ဗမင်္ဂလလောကီလောကုတ္တရာကောင်းဆိုသည်မြင်္ဂလာဝဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြည့်နေကြကုန်သောနမိမိတို့အိမ်မှာစောင့်ကြည့်နေကြကုန်သောနမိမိတို့တာနာမိမိတို့ကဘာမှာစောင့်ကြည့်နေကြကုန်သောနာမည်နှကောင်းနာပေါင်းတို့ကလည်းပဲရက္ခတို့ကောင်းစွာမသိစောင့်ရှောက်တော်မူနိုင်ကြပါစေတည်းသာဝဂုရာနုဘဝေနဒေငါဝါလူသေးစုမငါပွင့်တော်မူကြတဲ့ဆိုလိုတော်ဒါဘာဘုရားရှင်ကိုတော်မြတ်တို့ရဲ့တကုတ်တေဇောအာနုဘောတော်တို့ကြောင့်၎င်းသာဝဓမ္မနုဘဝေနမေလီရန်ပူရိရန်နိဗ္ဗာန်ပတိယတိဟုဆိုသောစေရန်တို့တရားတော်မြတ်တို့ရဲ့တဘုတေဇောအာနုဘောတော်တို့ကြောင့်၎င်းသာဝတံဃာနုဘဝေနမဂ္ဂတန်လေးယောက်ကလတန်လေးယောက်ဟုဆိုသောရှင်ရတော်ရိယသံဃာရှင်မြတ်တို့နှင့်တကွာတိလကုံသမာတိကုံပညာကုံတို့နှင့်ပြည့်စုံတော်မူကြတဲ့သမုဒိသံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တဘုတေဇောအာနုဘောတော်တို့ကြောင့်၎င်းတရားနေယောညပါဘေကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းသူကီကိုစိတ်တပြားကြံမှချမ်းသာခြင်းရှိကြကုန်သည်ဘဝတူကောင်းစွာမသိဖြစ်တော်မူကြပါစေတည်း